Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းမှတော်တာရှင်များရှင်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့မနက်ခင်းဖီးဝေးစီစဉ်တွေကိုမြေကန်ပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအီတန်စမဒီမနက်အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သူ့ရဲ့တယ်လီဖုန်းတွေကိုသမ္မတဟောင်းဥပမာကခုနထောင်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွပြောကြားလိုက်ပါတယ်ကိုရီးယားတန်အမတ်ကိုမလေးရှားကနှင်ထုတ်လိုက်ပါတယ်ဒီခါမှာကမြောက်ကိုရီးယားတာမတ်ကိုမလေးရှားကနေထုတ်လိုက်ပါတယ်အမေရိကန်ဘက်ကရောက်လာတဲ့ခလုံးဝင်ရှောက်ထားသူတွေကိုကူညီဖို့ကနေဒါအစိုးရကပြင်ဆင်မှုတွေလုပ်ဆောင်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာက
We are seeing greater than 2 million episodes of antibiotic resistant infections in people each year in
the US. American နိုင်ငံထဲမှာကဘယ်တစ်နှစ်ကိုဖြစ်စဉ်နှစ်တန်းကျော်ကပဋိစီဝါဆေးမတိုးရဲ့ကိစ္စနဲ့ရင်ဆိုင်နေတဲ့အကြောင်းကို American ရောဂါထိန်းချုပ်ရေးဌာနက Dr. Lori Hicks ကခုလိုပြောသွားတာကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါ့အပြင်နာဂဒေတာမှာတစ်လအတွင်းလူ14ယောက်သေဆုံးတဲ့ဖြစ်စဉ်အကြောင်းကိုလည်းဒီနေ့မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုစောဝင်းလိုင်းနဲ့တော့ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်။
နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘာရက်အိုဘားမားကခိုးနှားထောင်ခဲ့တယ်လို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွေကတဆင့်ဆွတ်ဆွဲရေးသားတဲ့အချက်တွေအပေါ် Trump အစိုးရအဖွဲ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘလို့တက်တဲ့အထောက်ထားပေါ်အခြေခံပြီးပြောဆိုတယ်ဆိုတာကိုတော့ Trump ကထုတ်ဖော်ပြောဆိုခြင်းမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှင့်မရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ Mr. Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာ1994ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားပါတယ်။သမ္မတ Obama ရဲ့ပြောခွင့်ရကအဲ့ဒီလိုဆွတ်ဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်တရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတအိုဘားမားအစိုးရအဖွဲ့တဲကဘယ်အရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိခဲ့တဲ့အကြောင်းအဲ့ဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကေဗင်လူးဝစ်ကပြောပါတယ်သမ္မတအိုဘားမားဒါမှမဟုတ်အိမ်ပြုတော်အရာရှိတဦးဦးကဘယ်အမေရိကန်နိုင်ငံသားတဦးတယောက်ရဲ့တယ်လီဖုန်းကိုမှခိုးနှားထောင်ဖို့အမိန့်ပေးခဲ့ခြင်းမရှိကြောင်းအဲ့ဒီလိုလှုပ်ဆောင်တယ်လို့ပြောဆိုမှုတွေဟာမမှန်ကန်ကြောင်းလူးဝစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်
American သမ္မတ Donald Trump ကိုထောက်ခံသူတွေကစနေနေ့မှာနိုင်ငံတော်လူမှုစုဝေးပွဲကြီးကျင်းပကြပါတယ် American စိတ်တဲ့ The Spirit of America လို့ခေါ်တဲ့လူမှုစုဝေးပွဲကို Main Street Patriots အဖွဲ့ကနေစီရင်လှုပ်ဆောင်တာဖြစ်ပြီးလွန်ခဲ့တဲ့၈နှစ်တုန်းကဘိုးအစိုးရရဲ့လုံလုံဟန်တွေကိုစိုးရင်ကြောင်းထုတ်ဖော်ပြောဆိုကြတဲ့ Tea Party လှုပ်ရှားမှုလုပ်ခဲ့သူတချို့လည်းဒီအဖွဲ့ထဲမှာပါဝင်နေတာဖြစ်ပါတယ်သမ္မတ Trump က Florida ကသူ့ရဲ့မာယေလာကိုပန်းဖြေစခန်းကိုကားနဲ့သွားနေချိန်မှာလမ်းပေါ်မှာသူ့ကိုကြိုးစိုးအားပေးနေတဲ့ပရိသတ်100လောက်ရှိတဲ့အဖွဲ့ကိုမြင်တဲ့အခါသူ့မော်တော်ယာဉ်တန်းကိုခစ်တက်ရက်ခိုင်းပြီးနှုတ်ဆက်ခဲ့တာပါအလံတွေနဲ့ဝှေ့ရန်ကြိုးစုံနေတဲ့အဖွဲ့ကရောင်စုံမီးတွေထရမ့်ရဲ့ရုပ်ပုံတွေအမေရိကန်ပြန်ပြီးကြီးမြတ်လောင်လုပ်မယ်ဆိုတဲ့စာရန်ပေါဝင်သူ့ရဲ့သမ္မတရွေးကောက်ပွဲစီဝင်းကာလတုန်းကဝေဖန်ခဲ့တာတွေကိုရေးသားထားတဲ့စာရန်တွေနဲ့ကြိုးစုံခဲ့ကြတာဖြစ်ပါတယ်အခုစနေနေ့လူမှုစုဝေးပွဲလှုပ်ရှားမှုတွေဟာထရမ့်ရဲ့နိုင်ငံရေးပြန်ပတ်တွေမကြာသေးခင်ကလှုပ်ခဲ့ကြတဲ့အနှုတ်လက္ခဏာဆောင်တဲ့လှုပ်ရှားမှုတွေကိုအပြုသဘောနဲ့တုံ့ပြန်တာလို့ Tea Party ကိုပူးတွဲထိထောက်တည်ထောင်သူအဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါဟာ Tea Party လူမှုစုဝေးပွဲမဟုတ်တယ်လို့ဟိုဝါဒီယာကိုဆန့်ကျင်တာမျိုးလည်းမဟုတ်ဘူးလို့ပြောပါတယ်။ Main Street Patriots အဖွဲ့တည်ထောင်သူ Ralph King ကတော့ဒါဟာအတိုက်ခံ Democratic တွေကိုတံပြန်ဖို့အတွက်လှုပ်ဆောင်တာထက်ကို Republican တွေတဲက Trump လောက်ရကိုပူးပေါင်းဆောင်ရွက်ဖို့မလုပ်ကြသူတွေအဆက်ရစေဖို့ရည်ရွယ်တာဖြစ်ပြီးသူတို့တွေဟာသမ္မတ Trump ရဲ့အကြီးဆုံးအတားအဆီးတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုကနေအလုံးရင်းနဲ့ဝင်လာကြမဲ့ခလုံးဝင်းလျှောက်ထားမှုတွေကိုကင်တွယ်ဖြေရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရေးအမြစ်တွေအစင်းသင့်ရှိနေတယ်လို့တရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောကြားလိုက်ပါတယ်။အခုနှစ်အတွင်းအမေရိကန်ဘက်ကနေလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမနီတိုဘာပြည်နယ်အမဆန်မြို့နယ်ဇက်ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီးရာဖ်Goodell စနေနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။ရောက်လာကြတဲ့ရွှေပြောင်းချေချနေထိုင်သူတွေကိုအကူအညီပေးရေးလိုအပ်တဲ့အသုံးစရိတ်တွေထောက်ပံ့ပေးဖို့မနီတိုဘာပြည်နယ်နဲ့ Quebec ပြည်နယ်တွေရဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ပြည်ထောင်စုအစိုးရအနေနဲ့နီလန်းရှာဖွေနေကြောင်းလဲဝန်ကြီး Goodell ကပြောပါတယ်။ နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေတိုးမြားလာတဲ့အကြောင်းရင်းတစ်ခုဟာအမေရိကန်နိုင်ငံအတွင်းတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတဲ့အတွက်ဖြစ်တယ်လို့ဆိုပါရယ်အမေရိကန်နိုင်ငံအတွင်းတရားမဝင်လာရောက်နေထိုင်သူတွေအထူးသဖြင့်ရာဇဝတ်မှုကျူးလွန်ထားသူတွေကိုအမေရိကန်လူမှုကြီးကြပ်ရေးဌာနကနိုင်ငံတော်ကလိုက်လံဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်အတိုက်ခံပါတီဝင်တွေကတော့တရားမဝင်နေဆက်ဖြတ်ကျော်လာရောက်သူတွေကိုဆွဲချက်တင်အရေးယူဖို့အစိုးရကိုတောင်းဆိုနေပါတယ်ဒါပေမဲ့ဒုက္ခသည်အပြစ်လျှောက်ထားသူတွေအပေါ်ဆွဲချက်တင်လို့မရနိုင်ကြောင်းဝန်ကြီးရဖ်ဂူဒဲလ်ကပြောပါတယ
်ပါကစ္စတန်နိုင်ငံရဲ့ထောင်လိုင်းရာရှိသူကိုပြန်ပြီးဆွဲထားတာတပ်ဖြတ်ပြီးချိုးချီထားတဲ့သူ့အလောင်းကိုပါကစ္စတန်အလဲပိုင်းကမူတန်မြို့လူစီကားတဲ့လမ်းပေါ်မှာပစ်ချပြီးကားနဲ့ထွက်ပြေးသွားသူတွေဟာ IS စစ်သွေးကြော်တွေဖြစ်နိုင်တယ်လို့တန်ရရှိကြောင်းရဲနဲ့မျက်မြင်သက်သေတွေကပြောပါတယ်သူ့ရဲ့အလောင်းကိုစနေမနေ့ပိုင်းအစောပိုင်းမှာတွေ့ရတာဖြစ်ပြီးဒီမြို့မှာခုလိုဖြစ်မျိုးတွေ့ရလည်းမရှိပါဘူးသူ့အလောင်းကိုကျူးဘားနိုင်ငံဂွမ်တာနာမိုဘေးကအမေရိကန်အစိုးရအချင်းစခန်းကအချင်းသားတွေဝတ်တယ်လို့ဝတ်ပေးထားပါတယ်အသက်ခံသူကပါကစ္စတန်ထောင်လိုင်း IS ရဲ့အချင်းဖက်သမားနှိမ်နင်းအဖွဲ့မှာတာဝန်ထမ်းဆောင်နေတဲ့ဦးမာမိုဘင်းဂီလာနီဖြစ်တယ်လို့အရာရှိတွေကပြောပါတယ်သူကလွန်ခဲ့တဲ့3နှစ်လောက်ခရဲကမူတန်မှာအမိသမီးမသိတနတ်သမားတွေကပြန်မေးဆွဲသွားတာပါသူကိုဝတ်ပေးထားတဲ့အင်ဂျီပေါ်မှာပါကစ္စတန် Dash တွေတပ်ပစ်တဲ့ ISI The Show လို့ရေးထားပြီးသူကိုပြန်မေးဆွဲခဲ့တဲ့ရက်ကိုဖော်ပြထားတယ်လို့ရဲရရှိတွေကပြောပါတယ် Dash ဆိုတာက IS စစ်သွေးကြော်တွေကိုအာရဗာသာနဲ့အတူကောက်ခေါ်တာဖြစ်ပါတယ်သူကိုတပ်ဖြတ်သူတွေကိုရှာဖွေဖို့အတွက်မူတန်မှာအကြီးအကျယ်လှုပ်ဆောင်နေပြီလို့အာဏာပိုင်တွေကပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး
ဒီဝေရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အကိုဝမ်ခွဲတော်သူကင်ဂျွန်နမ်ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့လေးစိတ်မှာလှုပ်ကြံတပ်ဖြတ်ခံရပြီးတဲ့နောက်နိုင်ငံခြားတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေတာရဲ့နောက်ဆက်တွဲအဖြစ်မလေးရှားကမြောက်ကိုရီးယားတာမတ်ကိုမောင်းထုတ်လိုက်ပါတယ်။လှုပ်ကြံတပ်ဖြတ်မှုနဲ့ဆိုင်တဲ့မလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတာမတ်ကြီးကဝေဖန်ပြောဆိုမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်သူ့ကိုတန်တမာအဖြစ်မလိုလားအတူအဖြစ်တတ်မှတ်ကြောင်းမလေးရှားနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာမတ်ကြီးအခုလိုမောင်းထုတ်လိုက်တာဟာမြောက်ကိုရီးယားအနေနဲ့သူ့ရဲ့တရားမဝင်တဲ့လုပ်ရက်တွေအတွက်မလေးရှားကိုအသုံးပြုနေတယ်ဆိုတဲ့အပေါ်မလေးရှားအစိုးရအနေနဲ့စိုးရိမ်တဲ့အကြောင်းပြသလိုက်တာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။တာမတ်ကြီးကန်ချိုးအနေနဲ့တိုင်းပြည်အတွင်းက48နာရီအတွင်းထွက်ခွာသွားဖို့စနေနေ့မနေ့ကမြောက်ကိုရီးယားတန်ယုံကိုမလေးရှားအစိုးရကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွက်မြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့မလေးရှားကတောင်းဆိုခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
တရုတ်နိုင်ငံဘက်ကဒစိတပိုင်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ဘက်အရုဏာချယ်ပရာဒက်ရှ်ပြည်နယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာတွားရောက်ဖို့ကိစ္စကိုတရုတ်နိုင်ငံကကန့်ကွက်နေတဲ့အကြားကပဲအိန္ဒိယကတွားခွင့်ပြုလိုက်ပါပြီ။ရှေ့လာတဲ့သတင်းတပတ်ကြားတွားရောက်မဲ့ခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အိန္ဒိယနဲ့တရုတ်နယ်ခြားဒေသတည်ငြိမ်မှုကိုလည်းထိခိုက်စေနိုင်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာအိန္ဒိယအစိုးရကိုသတိပေးခဲ့တာပါ။အိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ Google Bagley ကတော့အိန္ဒိယအစိုးရရဲ့ယက်တီချက်ဟာအများသိပြီးဖြစ်တယ်လို့ပြောင်းလဲမရှိဘူးလို့ပြောပြီးတရုတ်နိုင်ငံရဲ့ကန့်ကွက်ချက်ကိုပယ်ချလိုက်ပါတယ်။ဘာသာရေးခေါင်းဆောင်တူဖြစ်နေတွားရောက်မဲ့ဒလိုင်းလာမာရဲ့ခီးစင်ကိုတားမြစ်ဆက်အကြောင်းမရှိပါဘူးလို့အိန္ဒိယနိုင်ငံအငယ်ရန်ပြည်ထောင်ဝန်ကြီးကရင်ရာဂျူကပြောပါတယ်တိဘက်လူမျိုးတွေနဲ့ဆက်ဆံရေးမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့လယုံတဆူဖြစ်တဲ့အငယ်ရန်ပြည်ထောင်ဝန်ကြီးဟာနာမည်ကျော်ဗုဒ္ဓဘာသာကျောင်းတော်ရှိရာအရုဏာချယ်ပရာဒက်ရှ်ပြည်နယ်ကိုဒလိုင်လာမာရောက်လာတဲ့အခါတွားရောက်ဖူးမြော်မှာဖြစ်တယ်လို့လည်းပြောပါတယ်
အွန်လိုင်းပေါ်မှာအနောက်ရှက်ပေးခြင်းနဲ့ဆော်ကားရေးသားထားတဲ့အသုံးအနှုန်းတွေကိုလူတွေမမြင်တွေ့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လူညိုရေးဆိုင်ရာပြဋ္ဌာန်းချက်အသစ်တွေကို Twitter လူမှုကွန်ရက်ကုမ္ပဏီကအခုသတင်းပတ်အစောပိုင်းမှာချမှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့လိုပြဋ္ဌာန်းချက်မျိုးဟာလူကြိုက်မများတဲ့အတွေ့အခေါ်တွေအပေါ်စင်စါဖြတ်တောက်တဲ့အဆင့်အထိရောက်သွားစေနိုင်တယ်ဆိုပြီးလွတ်လပ်စွာပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်သူတွေကစိုးရိမ်ပူပန်နေကြပါတယ်။
ပါကစ္စတန်နိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ဘာသာရေးမြင့်ကျင်းမြောက်မှုတွေအစွန်းရောက်မှုတွေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ပြီးနိုင်ငံရေးအသည့်တိုးမြင့်လာစေဖို့လှုပ်ဆောင်နေတဲ့ blogger Wakash Goraya ဟာအခုအခါမှာသူ့နေရာရင်းကိုပြန်ဖို့အတွက်အခက်တွေ့နေပါတယ်။သူက Netherlands မှာဖွဲ့လွန်တင်နေတဲ့သူ့မိမရဲ့တင်နေတဲ့ဒီလာတဲ့ပြီးဆုံးချိန်မှာအမိမျိုးကိုပြန်ပြီးအခြေချဖို့စီစဉ်ထားတာပါ။ဒါပေမဲ့လူမှုမီဒီယာမှာသူ့ရဲ့ရေးသားချက်တွေကြောင့်အခုပြန်ဖို့အတွက်အခြေအနေဟာမလွယ်ကူတော့ပဲဖြစ်နေတာပါ။သူက IT နည်းပညာဆိုင်ရာအကြံပေးတယောက်ဖြစ်ပြီး January လတုန်းကပါကစ္စတန်မှာသူ့လို့ ာသာရေးမပါတဲ့လှုပ်ရှားမှုတွေလုပ်နေတဲ့တခြားတက်ကြွလှုပ်ရှားသူ၄ဦးနဲ့အတူဘယောက်နေမှမသိပဲပျောက်သွားတာမို့သူကိုပျောက်နေတဲ့ blogger အဖွဲ့လို့လည်းလူသိများပါတယ်
ကိုစောင်းနိုင်တဲ့ဒေါက်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ဝါတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ပဋိစေဝါဆေးမတိုးတော့တဲ့ဖြစ်စဉ်အကြောင်းတင်ဆက်ပေးကြပါမယ်ပဋိစေဝါဆေးဝါသစ်တွေကိုနောက်ထပ်ချိန်ပြီးမထုတ်နိုင်ခဲ့ရင်တာမန်ယောဂါကူးစက်မှုတွေကနေလူတွေသေဆုံးနိုင်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ February လကထုတ်ပြန်တဲ့ကြီးညာချက်မှာတော့သိပ္ပံပညာရှင်တွေအနေနဲ့ပဋိစေဝါဆေးသစ်တွေကိုသုတေသနပြုထုတ်လုပ်ဖို့နဲ့အစိုးရတွေအနေနဲ့ရန်မုံငွေတွေပံ့ပိုးပေးကြဖို့အရေးပေါ်တောင်းဆိုထားတဲ့အကြောင်းကို VOA သတင်းတောက် Carol Pearson ဝါရှင်တန်ကနေပေးပို့ထားတဲ့သတင်းလောက်ကိုမန္တန္တာချန်ကပြောပြပေးပါမယ်ရှင်
။ကဘာကြီးဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ယောဂါပိုးကူးစက်မှုတွေကြောင့်သေဆုံးရမယ့်ကာလတစ်ခုကိုချင်းနှင်းဝင်ရောက်လာနေပါတယ်။ဒီလိုအခြေအနေပေါ်တက်ဆက်စ်တက္ကသိုလ်အနောက်တောင်ပိုင်းဆေးပညာဌာနကဒေါက်တာထရစ်ရှ်ပါရိုလိုဆရာဝန်တွေကစိုးရိမ်နေကြပါတယ
်။ You all of a sudden understand what it was like.
ဘတီးစီဝါဆေးရီမရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း50 80 80လောက်တုန်းကဆေးပညာကိုလူတွေချက်ချင်းသဘောပေါက်သွားကြပါလိမ့်မယ်။
လူသားတွေကျန်းမာရေးကိုကြီးကြပ်ချင်းချောင်းနေတဲ့ဘက်တီးရီးယားပိုးကိုတိုက်ဖြတ်ဖို့အတွက်ပဋိစီဝါဆေးဝါးသစ်တွေအရေးပေါ်လိုအပ်နေတာပါ။လူအုံယုံတွေမှာနေထိုင်ကြသူတွေဆေးရုံလူနာတွေနဲ့ကလေးတွေကတော့အန္တရာယ်အများဆုံးဖြစ်ပါတယ်။ကလေးတွေဟာဆိုရင်လူကြီးတွေထက်ခန္ဓာကိုယ်ရင်းခုခံစွမ်းအားနည်းကောင်းနည်းနိုင်ပြီးတော့လူကြီးတွေကိုပေးတဲ့ပမာဏထက်လည်းကလေးတွေကပဋိစီဝါဆေးတောက်ရတဲ့ပမာဏပိုနည်းပါတယ်။အမေရိကန်ယောဂါထိန်းချုပ်ရေးဌာနကဒေါက်တာမိုက်ကယ်ဘဲလ်ကတော့
For the longest time we've had a number of different antibiotics in the pipeline.
ပရိစီဝါဆေးတွေကိုအချိန်မရွေးရနိုင်တဲ့အကြဆုံးကာလတစ်ခုရှိခဲ့ဘူးပါတယ်။အဲဒါကြောင့်လဲတစ်ခုမရှိတော့ဘူးဆိုရင်နောက်တစ်ခုကိုပြောင်းသုံးကြတာပါပဲ
။ဒါပေမဲ့လည်း2010ပြည့်နှစ်ကစလို့အမေရိကန်မှာပရိစီဝါဆေးသစ်တွေထုတ်လုပ်ဖို့ပြန်ဆခဲ့ရပါတယ်။အမေရိကန်ကျန်းမာရေးနဲ့လူသားအရင်းမြစ်ဌာနကပါမောက်ခဂျိုးလာဆန်ကတော့အခြေအနေဟာအရင်နဲ့မတူတော့ဘူးလို့ဆိုပါတယ
် There are antibiotics in the pipeline but the numbers are insufficient they're insufficient
ဒီဇီဝါဆေးတွေစီနေစေဖြစ်ပေမဲ့လုံလောက်တဲ့အရေးအတွက်အထီးတော့မရှိတော့ပါဘူးပဋိဇီဝါဆေးမတူတော့တဲ့ဘက်တီးရီးယားတွေပုံများလာတဲ့နှုန်းကိုကာကွယ်ဖို့မလုံလောက်တော့ပါဘူ
းလက်ရှိပဋိဇီဝါဆေးတွေဟာတာမန်ဆေးမတူတဲ့အခြေအနေကိုလည်းကုသနိုင်စွမ်းမရှိကြတော့ပါဘူးဘက်တီးရီးယားပိုးတွေကလည်းသူတို့ကိုတိုက်ဖြတ်မဲ့ဆေးတွေကိုခန္ဓာရည်ရှိတဲ့နီလန်းသစ်တွေအများအားရှာဖွေနေကြသလိုခန္ဓာရည်ရှိတဲ့အခါမှာတော့ဆေးမတိုးတဲ့အဆင့်ကိုရောက်လာပါတယ်။ဆေးမတိုးတဲ့ပြဿနာဟာဆေးပညာလောကအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာနေပြီလို့လည်းအမေရိကန်ယောဂါထိန်းချုပ်ရေးဌာနကဒေါက်တာလော်ရီ-ဟစ်ကပြောပါတယ
်။ We are seeing greater than 2 million episodes of antibiotic resistant infections
and ပဋိစီဝါဆေးမတိုးတဲ့ယောဂါကူးစက်ခံရမှုဖြစ်ရပေါင်း2,000ကျော်ကိုအမေရိကန်တိုင်းငံတဲမှာတင်နှစ်စဉ်မြင်တွေ့နေရတာပါ။အဲ့ဒီကမှ 2,300 လောက်ဟာသေဆုံးကြရတာပါ
။ယောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကတော့ပဋိစီဝါဆေးတွေကိုအလွန်ကျွမသုံးမဲ့သတိထားကြဖို့ဆေးရုံတွေနဲ့ဆရာဝန်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအလွန်ကျွသုံးဆွဲမှုအပြင်ဆေးတွေအာနိသင်ရောကြရတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဆေးမတိုးတဲ့ပြဿနာအတွက်လူနာတွေလည်းတစ်ဖက်တစ်လမ်းကကူညီနိုင်ကြပါတယ်။လူနာတွေအနေနဲ့ယောဂါသက်သာသွားရင်တောင်မှညွန့်ကြားတဲ့အတိုင်းပဋိစီဝါဆေးကိုတက်မှတ်ထားတဲ့ရက်ပြည့်တဲ့အထိတောက်ဖို့ CDC ကသူတို့ရဲ့ website ပေါ်မှာတိုက်တွန်းထားပါတယ်။ဘလို့ပဲဖြစ်ဖြစ်ပဋိစီဝါဆေးမတိုးတော့တဲ့ကတ်ဆိုးကြီးနဲ့ခြုံရမဲ့ခက်တခက်ကိုတားဆီးနိုင်ဖို့အတွက်တော့ဒီကဘာလုံးအတိုင်းအတာနဲ့အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာလည်းဖြစ်ပါလိမ့်ရှင်
။မန္တန္တချန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့နာဂဒေတာကကျမ်းမာရေးဖြစ်စဉ်အကြောင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းလဟဲမြို့နယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွင်းမှာတလအတွင်းမှာလူ14ယောက်သေဆုံးမှုဖြစ်ခဲ့တာကြောင့် match လ4ရက်နေ့မှာတော့ကျမရဲ့ဝန်ထမ်းတွေကသွားရောက်စစ်ဆေးနေကြအောင်ကိုတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကပြောပြပါရယ်ထိုင်းခြေဆိုင် view မြန်မာပိုင်းသတင်းတောက်မဲအေးမာကသတင်းပေးပို့ထားပါရယ်ရှင
်တိုင်းတိုင်းလဟဲမြို့နယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတလကျော်အတွင်းအသက်2နှစ်ကျော်အရွယ်ကနေအသက်80ကျော်အရွယ်အထိရှိတဲ့လူ14ဦးသေဆုံးခဲ့တာကြောင့်စစ်တပ်ကဆရာဝန်တွေနဲ့အရသားဆရာဝန်တွေသွားရောက်ကြည့်ရှုစစ်ဆေးနေပြီဖြစ်ကြောင်းလဟဲမြို့နယ်တိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်ကေကအခုလိုပြောပြပါဗျ။ဟု
တ်ကဲ့တလချွတ်ချော်အတွင်းမှာပါပဲ။ဇန်နဝါရီလလည်းပိုင်းလောက်ကနေစပြီးတော့ဖြစ်တဲ့အနေအထားမှာရှိပါတယ်။14ဦးပါဟုတ်ကဲ့14ဦးအသက်အကြီးဆုံးကဟို85နှစ်ကအရင်ဆုံးကတော့နည်းနည်းနဲ့7လသားအယူကလေးလေးပါတယ်။14ယောက်ရှင်းရောက်ပါတယ်ခင်ဗျ။အခုဒီဆရာဝန်တွေကတော့ဒီနေ့မှလိုက်သွားတယ်ဆရာဝန်ကလည်းဒီစက်ကဆရာဝန်နေတယ်နော်။ ကျွန်တော်တို့အရက်ထက်ကဆရာဝန်တယောက်ရဆရာဝန်၃ယောက်တော့တွားလိုက်ပြီ။မနေ့ကတော့ဒီဆေးမှုတွေတွားတယ်။သူတို့မှချက်ပေးတာကတော့ဒီမန္တာရှင်ယောဂါလို့ပြောပါတယ
်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသဟာလမ်းဘက်ဆက်သွယ်ရေးခက်ခဲပြီးကျမကြီးစောက်ရှောက်မှုတွေအားနည်းတဲ့ဒေတာလို့ဆိုနိုင်ပါတယ်။အဲ့ဒီဒေတာမှာ TB အဆုတ်နာလို့ယောဂါတွေအဖြစ်များပြီးအဆုလိုက်အပြုံလိုက်တေဆုံးခဲ့ရတဲ့ဖြစ်ရပ်တွေလည်းရှိခဲ့တယ်လို့လည်းပြောပြပါတယ်
။ကျမကြီးဌာနတော့မရှိဘူးတခါကလေးဒီကကွေစိတ်ကိုက်ကြည့်တာတော့ဘာလို့လောက်ပဲသွားလာတာရှိပါတယ်။ TB ယောဂါတို့နောက်ဝင်းယောဂါတို့ဒါတွေနဲ့တေတာအဆုလိုက်ပြုံလိုက်တေတာတော့ဒီမနစ်ပိတ်နေတခါတော့အဲ့လိုဖြစ်လက်ရှိတာရှိပါတယ်။အထူးသဖြင့်တော့မူရင်းကာလမှာလူတွေများပါတယ်အဲ့ဒီ TB အဆုယောဂါတွေနဲ့ဒီယောဂဖြစ်တဲ့ဆိုတာကဒီသူတို့လူနေမှုအဆင့်တန်းတွေအရင်နှိမ့်ကြတယ်နောက်ပြီးတော့ကုသယောဂဆိုတဲ့နေရာမှာဒီ TV ယောဂအဖြစ်များတယ်ဆိုတော့များများဒီဒေတာမှာ TV ယောဂအဖြစ်များနေတယ်ဒီကုခရေကဒီအစိတ် TV တွေဖြစ်တဲ့အခါကျတော့ကုခံအားနည်းပြီးတော့ကြားပြီးတော့ဒီလိုတည်တဲ့အနေထားမှာရှိပါတယ်ဟုတ်ကဲ့လမ်းမဆက်တွေအခက်အခဲရှိပါတယ်အတိတ်ကတော့ဒီလမ်းမဆက်တွေအခက်အခဲကြောင့်ဟိုတကယ်ကိုနှိမ့်ကြပါတယ်ခဲခဲတောင်ထဲမှာ TikTok လက်ဆန်းနေတာများပါတယ
်အခုလိုမျိုးတလားကျော်အတွင်းလူ၁၄ဦးတည်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပြည်သူ့လွတ်တော်အတွင်းမှာဘာတွေများဆောင်ရွက်ဖို့ရှိပါသလဲလို့မေးတဲ့အခါမှာတော့အခုလိုဖြေကြားခဲ့ပါတယ်
။ဟုတ်ကဲ့လောလောဆယ်ဒီလွတ်တော်တက်တန်းမှာတော့မရသေးဘူးခင်ဗျ။ကျွန်တော်ကဒီမိကုန်းမိတာတို့အစုပြုလွတ်လာတော့ကြတော့ရက်တွေကကျူပြီးတော့စီးရင်ပိတ်နေတဲ့ခါကျတော့ဒီလွတ်တော်တက်တန်းမှာတော့မမီဘူး။နောက်တက်တန်းမှာတော့ကျွန်တော်တို့ဒီဒေတာအတွက်လူလက်ပြရတော့ဟိုဆောင်ရွက်ဖို့ရှိပါတယ်။ဒီအခုလိုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ဖြစ်တဲ့နေရာကိုလောလောဆယ်ကျန်းမာရေးဌာနဝန်ထမ်းတွေကအတိအကျတော့ဒီဆရာဝန်တို့ရှင်မတို့သူတို့သွားတယ်တော်ပြီးတော့သူတို့ကဘယ်တိုင်းနံပါတ်ချက်ပေးမလို့မသိဘူးကျွန်တော်တို့ကတော့ဒီထက်မကဒီကျမကြီးအဲဟွာပေါ့ကျမကြီးလုံချုံမှုအပြည့်ဝရအောင်ဒီဒေတာမှာကျမကြီးလုံချုံမှုရှိအောင်ကျမကြီးဝန်ထမ်းထပ်ပြီးတော့တူးခန့်ထားဖို့ကျွန်တော်တို့လည်းဒီမကြမကြဆက်ကူစာပြင်ပြီးတော့ဒီလိုဆောင်ရွက်နေပါတယ
်လူရင်၅သားလောက်ရှိတဲ့လဟဲမြို့နယ်ထဲမှာကျမကြီးဆေးပေးကန်းတွေမရှိပဲတခါတရံကျမှကားဝယ်ဆေးတွေလောက်ပဲလာရောက်ထိုးပေးကြတာတွေလည်းရှိတယ်လို့ဆိုပါတယ်အခုလိုမျိုးလာပိုင်းအတွင်းအစုလိုက်အပြုံလိုက်တည်ဆုံးမှုတွေထပ်မဖြစ်အောင်ကျမကြီးစောက်ရှောက်မှုတွေရရှိဖို့ကတော့ဆောင်ရွက်နေစေဖြစ်ပြီးဒီပြဿနာတွေဟာလွန်ခဲ့တဲ့နှစ်တွေကတည်းကဖြစ်ပွားနေတဲ့ကျမကြီးဆိုင်ရာပြဿနာတွေဖြစ်တယ်လို့လည်းပြောပြပါတယ်ဒီအတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဒေသဖွံ့ဖြိုးဖို့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့နဲ့ကျမကြီးစောက်ရှောက်မှုတွေရရှိနိုင်ဖို့လိုအပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင
်မင်းမသတင်းပေးပို့ထားတာပါအခုဒီခါမှာတော့ဥအောင်ခေရဲ့မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာနှစ်ပေါင်း50လောက်ရှိပြီဆိုပေမဲ့လည်းဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်မှာမဟုတ်ဘဲမြန်မာအစိုးရကသာဥဆောင်ဖြေရှင်းရမှာဖြစ်တဲ့အကြောင်းကိုဥအောင်ခေကသုံးသက်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ကြပါရှင်
ဒီပေါင်းကြာပြီဖြစ်တဲ့ရခိုင်ပြည်မြောက်ပိုင်းကဘင်္ဂလီရိုဟင်ဂျာပြဿနာကိုဒေသဆိုင်ရာကိစ္စအဖြစ်အဖြေရှာဖို့လိုကြောင်း2014 February လထုတ်ဘင်္ဂလားဒေ့ရှ်အစိုးရမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ကုလသမဂ္ဂနဲ့ OIC အစ္စလာမ်အဖွဲ့တို့အပြည်ဆိုင်ရာအဖွဲ့အစည်းတွေမှဒီပြဿနာကိုတင်ပြပြီးဗမာအစိုးရကိုဖိအားပေးဖို့စာတမ်းမှာဖော်ပြပါတယ်။နိုင်ငံလက်တွဲဖြေရှင်းတာအဆင်မပြေပုံကိုဖော်ပြရရောက်နေပါတယ်။ထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိဘင်္ဂလီရိုဟင်ဂျာရောက်နေတာကြောင့်ဒေသဆိုင်ရာပြဿနာအဖြစ်ပြောဆိုလာကြတာဖြစ်ပုံရပါတယ်။ဒါပေမဲ့အာဆီယံမှာပြည်တွင်းရေးမဆွတ်ပဲရေးမူကိုလက်ကင်ထားတဲ့အတွက်ဆွေးနွေးတဲ့အဆင့်အထိရောက်မလာပါဘူး။မြန်မာဥက္ကဋ္ဌလုပ်တဲ့နှစ်မှာတောင်ရခိုင်ပြည်နယ်ပြဿနာကိုအာဆီယံအစည်းအဝေးမှာမပါအောင်ဖိဖေထားနိုင်ခဲ့ပါတယ်။ဒီနှစ်ရဲ့ထူးခြားချက်ကတော့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇာကိုယ်တိုင်ဘင်္ဂလီရိုဟင်ဂျာအရေးကိုအတိအလင်းထောက်ခံလာတာပါပဲမလေးမွတ်စလင်တို့ရဲ့ထောက်ခံမှုရအောင်ရခိုင်ပြည်နယ်ပြဿနာကိုခုရုံးလှုပ်ဓားလို့ပြောကြပြီးမြဲမလေးရှားကြောင့်ရခိုင်ပြည်နယ်ပြဿနာကိုပထမဦးဆုံးအကြိမ်အာဆီယံမှာဆွေးနွေးလာရပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကျင်းပရန်မလေးရှားနိုင်ငံသားရေးဝန်ကြီးက2016နိုဝင်ဘာလ29ရက်နေ့ကတင်ပြခဲ့တာကိုမြန်မာကပယ်ချခဲ့ပါတယ်ဒါပေမဲ့ဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်အစည်းအဝေးကိုဒီဇင်ဘာလ19ရက်နေ့မှာကျင်းပဖို့သဘောတူတယ်လို့မလေးရှားနိုင်ငံသားရေးဌာနကကြေညာချက်မှာဖော်ပြပါတယ်။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းလင်းပြောကြားပါတယ်။မြန်မာအစိုးရလုပ်ကိုင်ပုံအောင်နှီးကွေးကြောင်းမလေးရှားဝန်ကြီးကဝေဖန်ပြီးတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းမှုအကြံပေးပါတယ်။ဒေါ်စန်းစုကြည်ကလည်းရလကောင်ရရှိဖို့အတွက်အချိန်ယူဖို့လိုအပ်ကြောင်းဖြေကြားလိုက်ပါတယ
်။နောက်တော့စားသုံးကုန်ပစ္စည်းတွေတင်ဆောင်ထားတဲ့မလေးရှားထောက်ပံ့ရေးတင်မောကိုလာခွင့်ပြုလိုက်ပါတယ်။ရခိုင်ပြည်နယ်အတွက်ရည်ရွယ်တဲ့မလေးရှားထောက်ပံ့ရေးပစ္စည်းကို မြန်မာဘက်မှာရောဘင်္ဂလားဒေ့ရှ်ဘက်မှာရောဖြန့်ဝေနိုင်တာတွေ့ရပါတယ်။အာဆီယံဒေသမှာမွတ်စလင်က60ရာခိုင်နှုန်း၊ဗုဒ္ဓဘာသာက18ရာခိုင်နှုန်းနဲ့ခရစ်ယာန်က19ရာခိုင်နှုန်းရှိပေမဲ့ဘင်္ဂလီရိုဟင်ဂျာပြဿနာကိုအရင်ကစိတ်စိတ်ဝင်စားတာမဟုတ်ပါဘူး။လေစီဘင်္ဂလီတွေကိုထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားကလက်မခံတဲ့အချိန်အခါတွေရှိပါတယ်။အာဂဒီလိုက်စားမှုဖြစ်နေတဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇတ်ကမြန်မာအစိုးရကိုဝေဖန်ရှုတ်ချလာတော့မှဟိုးလေးတကြောပြန်ဖြစ်လာတာပါဘင်္ဂလီရိုဟင်ဂျာအရေးကိုပြပြီးနာဂျီဘရာဇတ်ကပြည်တွင်းနိုင်ငံရေးမှာအမျက်ထုတ်ဖို့ကြိုးစားနေပုံရပါတယ
်အာဆီယံနိုင်ငံသားရေးဝန်ကြီးများရဲ့ရန်ကုန်အလွတ်ဆွေးနွေးပွဲအပြီးတစ်လအကြာမလေးရှားမှာ OIC အစ္စလာမ်59နိုင်ငံအဖွဲ့အစည်းအဝေးကျင်းပပါတယ်ဂျကိုင်းပြည်နယ်ပြည်ထနာကိုငြိမ်းချမ်းစွာဖြည့်ရှင်းနိုင်အောင်အပြုသဘောနဲ့မြန်မာကိုကူညီကြဖို့အင်ဒိုနီးရှားကတင်ပြပါတယ်မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကတော့မြန်မာကိုပြစ်တင်ရှုတ်ချဝေဖန်တိုက်ခိုက်ပါတယ်။မိုးစလင်တရလွန်ဝါဒီတွေဝင်ရောက်တိုက်ခိုက်တာကိုတော့ OIC အစ္စလာမ်အဖွဲ့ကလစ်လျူရှုတယ်လို့မြန်မာဘက်ကဆိုပါတယ်။အာဂရီလိုက်စားမှုကြောင့်နာမည်ပြက်လာတဲ့နာဂျစ်ဘရော့ဇက်ဟာရခိုင်ပြည်နယ်ပြည်ထနာမှာနာမည်ကောင်းရဖို့ကြိုးစားနေတယ်လို့မြန်မာဘက်ကခြေပပါတယ်။ဒေါ်လာတန်း900စားထားတာကိုမျက်ခြေပြက်အောင်လှုပ်တာသာဖြစ်တယ်လို့ဥပဒေကတိကမဲလစ်ဆာခရော့ချ်ကဆိုပါတယ်။
ကမ္ဘောဒီးယားကတော့အာဆီယံရဲ့မဆွတ်ဖက်ရေးမူအတိုင်းမြန်မာပြည်တွင်းရေးကိုမဝေဖန်ဘူးလို့ဆိုပါတယ်။ရခိုင်ပြည်နယ်ပြည်ထနာဟာဗမာစစ်အစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပြီးမြဲအာဆီယံအသင်းဟာဝေဖန်ရှုတ်ချတာမျိုးမဟုတ်ပါဘူး။အခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျယ်လုပ်နေလို့အတန်တာမြည်တဲ့လောက်စပီကာလိုဖြစ်နေတယ်လို့အင်ဒိုနီးရှားကဆိုပါတယ်။တရလုံးဝါဒီမွတ်စလင်လက်နက်ကိုင်တွေရခိုင်ပြည်ထနာမှာပါဝင်လာမှစိုးရင်ရတယ်လို့ပြောကြပြီးမြဲအာဆီယံဟာစားသုံးကုန်ထောက်ပံ့ရေးလောက်တာလုပ်နိုင်မှာဖြစ်ပါတယ်။မလေးရှားမှာဘင်္ဂလီရိုဟင်ဂျာ9000ကျော်ရှိပြီးမြန်မာပြည်သားတင်းချီရှိနေတာကြောင့်ရခိုင်ပြည်နယ်ပြည်ထနာကိုစိုးရင်ပူပန်တာသဘာဝကျပေမဲ့နာဂျီဘရာဇတ်ရဲ့အပြုအမူကြောင့်အခြေအနေပိုဆိုးသွားနိုင်ပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိန်မှာ IS Islamic State အကြမ်းဖက်သမားနဲ့နှိစက်သူတွေလှုပ်ရှားလာပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလည်းအခြေအနေဆိုးဝါးလာပါတယ်။ဒါပေမဲ့အာဆီယံမှာအကျံဖက်သမားပူးတွဲနေနေအစီအစဉ်မရှိပါဘူး။မွတ်စလင်အကျံဖက်သမားစုပူလာရင်ကိုနီကိုဟာနဲ့ဖြစ်ရှင်းရမှာဖြစ်ပါတယ်။ရှေးလမနီလာမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာရခိုင်ပြည်နယ်ပြဿနာဆွေးနွေးမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင
်ဒီတွင်ပါအင်္ဂလိပ်မကန်ဆိုင်ကန်ဒါမှာဒက်ရှိအမေရိကန်နိုင်ငံရေးလောကရဲ့သတင်းတွေမှာသုံးနှုန်းနေကြတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း under fire
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံပေါင်းက UNDER under ကအောက် FIRE fire ကတမန်အဖြစ်မီးလို့အဓိပ္ပာယ်ရပေမယ့်ဒီနေရာမှာသနတ်နဲ့ပြစ်ခတ်တာကိုဆလိုတဲ့အတွက်စစ်စစ်ခုနဲ့တရိုက်အဓိပ္ပာယ်ကတော့သနတ်ပြစ်ခတ်ခံရတဲ့အောက်ကိုရောက်နေတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူး။လူတဦးအနေနဲ့အဖြစ်တစ်ခုခုလုပ်မိလို့ဝိုင်းပစ်တင်ဝေဖန်ခံရအပြောခံရသူများထောက်ပြပြစ်တင်စရာဘဝမျိုးရောက်တဲ့အခြေအနေကိုဆိုလိုတာဖြစ်ပါတယ် To come under fire အသုံးနဲ့ပတ်သက်လို့ခုလောသတင်းတွေမှာရည်ညွှန်းအသုံးခံရသူကတော့ Alabama ပြည်နယ် Republican အထက်လွှတ်တော်မှလည်းဖြစ်မကြသည့်မီကနိုင်ငံတော်အစိုးရရှေ့နေချုပ်အဖြစ်အထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ Jeff Sessions ပါပဲသူကိုယာတုမှခန့်အပ်ဖို့အထက်လွှတ်တော်မှစစ်ဆေးခံရစဉ်တွင်2016သမရရွေးကောက်ပွဲမဲဆွဲလှုပ်ရှားတဲ့ကာလအတွင်းမှာရုရှားနဲ့အဆက်အသွယ်မရှိခဲ့ပါဘူးလို့ဖြေဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေအဲ့ဒီအတော်တွင်းမှာသူ့အနေနဲ့ရုရှားတမ္မကြီးနဲ့နှစ်ကြိမ်တွေ့ရှိခဲ့တယ်လို့နောက်ပိုင်းမှာစုံစမ်းသိရှိရတဲ့အတွက်လေသတင်းမီဒီယာနဲ့လွှတ်တော်အပြင်နိုင်ငံရေးအသံဝိုင်းမှာဝိုင်းပြောခံနေရတာဖြစ်တဲ့အတွက်ကြောင့် Jeff Sessions is under fire လို့ထောက်ပြသုံးနှုန်းချင်းခံရတာဖြစ်ပါတယ်။ဒီတော့နေပါတဲ့လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The mayor has come under fire for taking bribes from businessmen
မြို့တော်ဝန်ကစီးပွားရေးလုပ်ငန်းရှင်တွေထံကနေလက်ငွေယူတဲ့အတွက်ဝိုင်းပစ်တင်ဝေဖန်ခံနေရတယ်လို့ဒီပေးရပါတယ်
ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The mayor has come under fire for taking bribes from businessmen
ဒုတိယတင်ပြပြီးမှကတော့
in hot water
ဖြစ်ပါတယ်စာလုံးပေါင်းက in အထဲမှာ hot hot water hot water ကရင်းနှွေးဘူးဆိုတော့စကစုခုရဲ့လုံးကောက်ဒီပဲကတော့ရင်းနှွေးဘူးတဲ့ရောက်နေတာဖြစ်ပါတယ်ရင်းနှွေးပူတဲ့ကြတဲ့ရောက်သွားတယ်ဆိုရင်အန်ဒီရဲ့ကြီးလာတာဖြစ်တဲ့အတိုင်းတွယ်ဝိုက် idiom ဒီပဲကတော့လူတွေကိုဒေါသထွက်စေတဲ့အပြုအမူမျိုးအဖြစ်တင်ခံရဖို့များတဲ့အပြုအမူမျိုးလောက်ခဲ့လို့ဒုက္ခလလကြီးတွေ့နေရတဲ့အခြေအနေကိုရောက်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်နိုင်ငံတော်အစိုးရရှိနေချုပ် Jeff Sessions အနေနဲ့လည်းသမရယူကောက်ပွဲမဲဆွေစဉ်ကာလကရုရှားနဲ့ဆက်သွယ်ရှိခဲ့တာကိုလွှတ်တော်မှညှင်းခဲ့တဲ့အတွက်ဒီမိုကရက်ခေါင်းဆောင်တွေကသူ့ကိုရာထူးကနေနှုတ်ထွက်ဖို့တောင်းဆိုတာတွေရှိနေသလိုသူ့ကိုယ်တိုင်နဲ့အစိုးရရှိနေချုပ်ဖြစ်ပေမဲ့ဒီစုံစမ်းစစ်ဆေးမှုမှာပါဝင်နိုင်ွင့်မရှိတော့ပါဘူး။တချို့သတင်းတွေမှာဆိုရင် Jeff Sessions အနေနဲ့ဒီတောင်းကိုကြော်နိုင်ပါမလားလို့တောင်းမေးခွန်းထုတ်ခြင်းခံနေရပါလေ။ In hot water အသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Joe got into hot water with his wife because he gambled away a lot of money.
Joe ကတော့သူ့ဇနီးနဲ့ဒုက္ခလှလှကြီးတွေ့တော့မှာပဲ။လောင်းကစားပစ်တာငွေအတော်ရှုံးသွားတယ်လေလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe got into hot water with his wife because he gambled away a lot of money.
ခုနောက်ဆုံးတင်ပြပေးမှာကတော့
Between a rock and a hard place.
ဖြစ်ပါတယ်။စာလုံးပေါင်းက B E T W E E N between ကကြားမှာ A R O C K a rock ကကြောက်တုံးကြောက်ကဘာ A N D N ကနှိ H A R D hard ကဒီပဲမျိုးမျိုးရှိပြီးမာကျော်တာခက်တာမလွယ်တာ P L A C E place ကနေရာဆိုတော့စကစုတခုရဲ့ဓာတ်ရိုက်ဒီပဲကတော့တစ်ဖက်မှာကြောက်ကဘာကြီးတစ်ဖက်မှာတော့မလွယ်တဲ့နေရာကြားရောက်နေတာဖြစ်ပါတယ်။ EDM ဆိုရက် The White Debate ကတော့ပြဿနာနှစ်ခုကြားအခက်ခဲနှစ်ခုကြားရောက်နေတဲ့လူတူးအနေနဲ့ဘယ်ဘက်ကိုပဲရွရွအခြေအနေကသူ့အတွက်မတက်တာတာကိုဆလိုတာဖြစ်ပါတယ်။ဒီအတုံးက She Creek ဒန်တာကြီးပုံမြင်ဖြစ်တဲ့ကဗျာဆရာကြီး Homer ရဲ့ Odysseus ဇာလံကနေဆင်းသက်လာတယ်လို့ဆိုပါတယ်။Odysseus အနေနဲ့တစ်ဖက်မှာတိတ်ကိုအန်ဒီယကြီးမလာတဲ့ရေဝဲကြီးရှိပြီးတစ်ဖက်မှာတော့ဂျောက်ကဘာမှနေတဲ့လူသားစားကြောက်မဲ့ဖွေရတရိษံရန်ကြီးရှိတဲ့နေရာကိုဖြတ်ရမှာဖြစ်တဲ့အတွက်တစ်ဖက်မှာဝဲကြီးတဲ့ကြသွားရင်လည်းနစ်တီမှာဖြစ်တယ်လို့တစ်ဖက်ဂျောက်ကဘာကြီးတဲ့မှာလူသားစားတရိษံရန်ကြီးနဲ့ရင်ဆိုင်ရရင်လည်းကိုက်စားခံရမှာမို့တစ်ဖက်စလုံးကမလွယ်ကြောပြနေတယ်လို့ဆိုရမှာပါ idiom အဓိပ္ပာယ်ရတော့ဘေးချက်နန်းချက်ဖြစ်နေတဲ့သဘောမျိုးဖြစ်ပါတယ်နိုင်ငံတော်ရှိနေချုပ်အနည်းနဲ့လေရွေးကောက်ပွဲမဲဆွေလှုပ်ရှားတဲ့ကာလရုရှားနဲ့တူကြဆက်ဆံရေးကြောင့်ပေါ်ပေါက်လာတဲ့ပြဿနာကိုဖြေရှင်းရမှာတချို့တို့တောင်းဆိုနေသလိုအလုတ်ကပဲထွက်ပြရမလားဒါမှမဟုတ်စုံစမ်းစစ်ဆေးခံရမလားဆိုတဲ့ဖြေရှင်းနည်းတစ်ခုမှာဘယ်ဟာကမှသူ့အတွက်တက်တာမှမဟုတ်ပါဘူးဒါကြောင့်ဒီနေရာမှာသူ့အနေနဲ့ between a rock and a hard place ရောက်နေတယ်လို့ဆိုနိုင်ပါတယ်ဒီသုံးနေပတ်သက်လို့ George Crew ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm between a rock and a hard place. I can't make up my mind.
ကျွန်တော်ဒီနေ့ဘေးကျနန်းကျရင်ဆိုင်နေရတယ်လေ။ဘာလုပ်ရမလဲဆိုတာကိုဆုံးဖြတ်လို့မရနိုင်ဘူးလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I'm between a rock and a hard place. I can't make up my mind.
ဒီတွင်ပါ English Making Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
under fire to be in hot water between a rock and a hard place
တို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့အပတ်စဉ် English စာသင်ခန်းစာစီစဉ်ကိုနောက်တစ်ပတ်မှလည်းစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနဲ့နောက်ခင်မှာတော်တာရှင်များရှင်2019ခုနှစ်မတ်လ5ရက်ဒီနေ့တွင်နေမနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နဲ့နားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ခွန်နိုင်တီလိုင်းတိုမီတာ24 32နဲ့40ပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့စနေနေ့ညမှာဆွေးနွေးသွားတဲ့ Dial Line စီစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။ဒီတစ်ပတ်ရဲ့စနေည Dial Line စီစဉ်မှာတော့စီစဉ်ထုတ်လွှင့်ရမူမဲ့စုမနဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေအကြောင်းဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင်။
ရရှိမြက်မြာမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရဲ့ချမှတ်တင်နေဆိုပြီးဒီတစ်ပတ်ထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှာတိုက်တွန်းတဲ့အတန်းကြီးပါတယ်တကယ်ဆိုရင်အရသာစုဟာတက်လာတဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်တောင်မချဖြစ်ပါဘူးဒါပေမဲ့အခုတော့နိုင်ငံတကာကြောပြန်အာယုံစိုက်လာနေတာဘာကြောင့်လဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးသွားဖို့ရည်ရွယ်ထားပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကဒီဒါရိုက်တာဖြစ်တဲ့ဥပမျိုးမင်းကိုမေးချင်ပါတယ်ဥပမျိုးမင်းကတော့အခုဒီလူခွင့်ရေလှရှားမှုတွေမှာလည်းဥဆောင်ဥရွယ်လုပ်နေတဲ့ပုံကိုဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူခွင့်ရေအခြေအနေဟာဒီအရင်စစ်ဆိုးရလက်ထက်တွေတုန်းကလိုပဲပြန်ပြီးတော့နီးကပ်ဆောင်ကြည့်ဖို့လိုနေပြီလားဒီကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်တရားချဖို့တိုက်တွန်းနေတဲ့အပေါ်မှာရောဥပမျိုးမင်းအနေနဲ့သဘောတူပါလားခင်ဗျာ
ကျွန်တော်တို့ဒီအရသာဆိုးရတက်လာတဲ့နောက်ပိုင်းမှာနိုင်ငံတကာကလူခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြေလျှော့မှုတွေလှုပ်ဆောင်လာတာရှိခဲ့ပါတယ်ဒါတွေကတော့ဘာကြောင့်လဲဆိုတော့နိုင်ငံရေးကျင်းသားတွေပြန်လွတ်ပြီးတဲ့ကိစ္စတွေနောက်တစ်ခါမှကျွန်တော်တို့ဒီတချို့သောဖိနှိပ်တဲ့ဥပဒေတည်ပြောင်းလဲအောင်လုပ်ဆောင်တာတွေကြောင့်မလို့မနစ်ကဆိုလို့ရှိရင်ကျွန်တော်တို့နယူးယောက်မှာရှိတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးအထွေထွေနီလာခံမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတင်အောင်မတင်ခဲ့ပါဘူး။ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်တို့လူစီနဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့အာယုံစိုက်တဲ့အဖြစ်ပြက်နှစ်ခုတော့ရှိလာတာပေါ့နော်ဒါကတော့အားလုံးပြည်တဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာဒီအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒါကပြန်ပြီးတော့ဖြေရှင်းနိုင်မှုအတွက်ဖြေရှင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေစုစုဝဝဖြစ်ခဲ့တယ်ဆိုတော့အတန်တွေပူကျခဲ့ပါတယ်တရားဥပဒေစုမှုရေးလှုပ်ဆောင်တဲ့နေရာမှာလူတာထက်ပူပြီးတော့အင်အားကိုအသုံးချတယ်ဆိုတော့အတန်လေးတွေကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒါကနိုင်ငံတကာကအရင်တုန်းကနေကောင်းမွန်လာပြီလို့ပြောဆိုရတဲ့နောက်ပိုင်းမှာဒါကိုပြန်လို့တတိထားတဲ့အချက်ပေါ့နော်နောက်ထပ်တစ်ခုကတော့ကျွန်တော်ရခိုင်ပြည်နယ်တစ်ခုတည်းမှမဟုတ်ပါဘူးကျွန်တော်တို့ဒီပြည်တွင်းစစ်ပွဲတွေဖြစ်နေတဲ့ဒီကချင်ဒေသနောက်တစ်ခါရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေအထူးဖြင့်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ဥပဒေမဲ့လှုပ်ဆောင်မှုတွေရှိတယ်ဆိုတော့အချက်တည်ပြလာတယ်အဲ့တင်ပြလာတဲ့အချက်ကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးကိုနိုင်ငံတကာကပြန်လည်ပြီးတော့အာရုံစိုက်လာကြတာဖြစ်ပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီနယူးယောက်မှာတော့တချို့နိုင်ငံတွေကဒါကမြန်မာနိုင်ငံကိုအထူးအခြေအနေမျိုးနဲ့ပညာကျက်ထုတ်တာတွေဆုံးဖြတ်ချက်ချရင်မလုပ်သင့်ဘူးပြောပြီးနေအဲ့နိုင်ငံတွေကိုလည်းအခုချိန်မှာဒါနဲ့ပတ်သက်ပြီးတော့ပြန်လည်တတိထားလှုပ်ဆောင်မှုလိုအပ်တယ်ဆိုရဲအခြေအနေမျိုးအတန်တွေထွက်ခဲ့တာကတော့လက်ရှိအခြေအနေတိုင်းဖြစ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်တို့ဒီနိုင်ငံရေးချင်းသားများကုညီဆောက်ရှောက်ရေးတင်းကဒီတွဲဖက်တွင်ရေမှုဥပိုလ်ကြီးရဲ့သဘောထားကိုလည်းမေးချင်ပါတယ်ဟောတော့ဥပိုလ်ကြီးအခုကျွန်တော်တို့ပေါ့လေဒီကုလသမဂ္ဂလူခွင့်ဟိုကုလသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချပြီးတော့ဟိုချတဲ့နေဆိုပြီးတော့ပြောသွားပါတယ်ဆိုတော့အရင်နှစ်ကတော့မချဖြစ်ဘူးဒါပေမဲ့အခုဒီလိုမျိုးပေါ်လေဆုံးဖြတ်ချက်တည်းချပြီးတော့စောင့်ကြည့်ဖို့ဆိုတဲ့သဘောထားတွေပေါ်လာတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောကိုပိုကြီးအနေနဲ့သဘောတူပါသလားခင်ဗျာ
ကတော့ဒီရမတူဘူးဆိုတာကကျွန်တော်တို့ကမြန်မာနိုင်ငံမှာတက်ရှိလူခွင့်ကျင်းနေတဲ့တကယ်ကိုတိုးတက်နေပြီလားပေါ့။ဒါဆိုကျွန်တော်တို့ကိုယ်ပိုင်ကလည်းကြံစည်ဖို့ပို့ရတယ်။အဲ့ဒီလိုပဲဒီလူခွင့်ကျင်းနေကိုဆက်စစ်တဲ့အခါမှာဒီလူခွင့်ကျင်းနေကိုချိုးဖောက်နေတာတော့ဘယ်လိုလဲ။တော့ချန်နေရတာဒီကဘယ်လိုလဲ။အဲ့ဒါလေးကိုလည်းကျွန်တော်တို့ဒီအားလုံးကလည်းရှင်းလင်းလင်းမြင်သားပြတာဖြစ်နေပါလေ။ဆိုတော့ကိုယ်မျိုးလို့ပြောချက်တွေကကျွန်တော်တို့ကျွန်တော်မှဖြစ်နေတဲ့ပြဿနာတွေရှိရဲ့။တော်ဒီကချင်းနဲ့ရှမ်းပြည်နယ်နဲ့ဖြစ်နေတဲ့ပြဿနာရှိရဲ။အဲ့ဒီကတခြားဒီတိုင်းပြည်နယ်တွေမှာလည်းဒေယံမီပြဿနာတွေပေါ့နော်။ဆိုတော့ဒေယံမော်ဒီကဒီအဖြစ်လိုက်ကြံရတာတွေ တော့ဒီထောင်လေးအချင်းချက်ခံရတယ်ခံရတာလေဒီလိုဥစ္စာတွေလည်းဒီဟိုလူတွေကဖြစ်တယ်လို့ကိစ္စတွေပါဒီလိုကိစ္စတွေကိုချိန်နေတာမှာနိုင်ငံတကာမြင်ပြီးတော့ဒါမှအစိုးရဒါမှအစိုးရလို့ဒီ protocol ရပါတော့သူရဲ့ significant ရပြောနေရတဲ့ဆိုလို့နိုင်ငံတကာကလည်းသူတို့ပြည်ရတယ်ဒီနေရာကပြည်ပြည်ချင်းလုပ်နေတာလေဒါလက်ရှိရှိနေတဲ့အစိုးရကဒီလိုမျိုးကြီးချတဲ့အစိုးရဖြစ်နေတဲ့ဆိုလို့ပေါ်ပြီးချင်တဲ့ဥပဒေရတယ်နဲ့တက်ဖို့လို့အမိပြီးနေတဲ့အနေအထားမှမရှိဘူးကျေးဇူးတင်ကြတဲ့တော့ဒီလက်နက်ကြိုင်တက်ဖွဲ့တွေကိုဒီကနေ့အစည်းအဝေးမှာမြန်မာပြည်နဲ့ကမ္ဘာတီးလူ့ကုန်ချုပ်ဖို့မှုတွေကိုတိုးတက်လာဖို့ရှင်းတဲ့တော့ဖို့ဆိုတဲ့ပြချက်မှာဒီကနေ့အစည်းအဝေးကအခုချိန်မှာတော့မလုပ်နိုင်ဘူးဆိုတော့သူတို့ကနားလည်နေပါတယ်ဒါပေမဲ့လည်းဒါပေမဲ့တကယ်တမ်းဖြစ်တဲ့လူကမြန်မာကဒီကနေ့ချုပ်ဖို့မှုတွေကျေးဇူးတင်ဖြစ်နေရတယ်လို့ဒီလိုသူတို့ကဆုံးရှုံးထူးရှိရတယ်အဲ့လိုတွေးကြည့်တဲ့အခါမှာကံကြေဖြစ်ခြင်းတွေပုံစံတွေကပုံရင်းနေတာဟုတ်တယ်ရှိရတယ်ရှိရဲ့အဲ့ဒီကရေရေချစ်အစိုးရအကြက်ပေါ်ဖြည့်ရှင်းတဲ့ပုံစံမျိုးပဲပြန်ပြီးတော့ဖြည့်ရှင်းနေတဲ့ပုံစံမျိုးတွေကိုလည်းပြုတင်ရတယ်။အဲ့ဒီပြုနေရတာဒီကကဒီငရကအစိုးရတွေပုံစံကလည်းတက်တယ်။အဲ့ဒီလိုပဲကုလသမဂ္ဂလက်ဆွဲကိုလည်းကိုယ်စားလှယ်မြန်မာနိုင်ငံတရုတ်တဲ့အချိန်မှာလည်းပြည်သူ့ဘဝပူပေါင်းဆောင်ရွက်မှုတွေအားနည်းလာနေတဲ့ချိန်ကိုလည်းကျွန်တော်တို့ပြုရတယ်။အဲ့ဒီအပြင်ကဒီနိုင်ငံတကာရဲ့ဆွေးနွေးမှုကိုပိုပြီးကြီးထွားစေပြီးတော့ဒီလိုမျိုးပြန်ပြီးတော့လူ့ကိုယ်ရေးကောင်စီကပြန်ပြီးတော့ပြင်မယ်ဆိုတဲ့အနေအထားတွေကိုကျွန်တော်တို့အကြံပြုလာတာပါ။ဒါကြောင့်ကျွန်တော်တို့ပထမပိုင်းအချိန်တွေကကျွန်တော်တို့ရဲ့စူးနေချက်တွေကဒီလိုရှိအောင်လေ့ကျင့်ကြံစီမှာ item 4ပေါ့ဒါမြန်မာနိုင်ငံနဲ့ပတ်သက်လို့နေ့စဉ်လေ့ကျင့်ခြင်းတွေကိုစုံစမ်းနေဖြစ်စေတဲ့ပြီးလို့ရှိရင်စူးနေချက်ကြီးချတယ်။အဲ့ဒီကနေပြီးတော့ item 10လို့ခေါ်တဲ့ဒီလိုစူးနေချက်တွေမဟုတ်ဘဲနဲ့လေ့ကျင့်အကူအညီပေးရတဲ့ကိစ္စကိုစဉ်းစားနေတဲ့အနေအထားတွေကဒီပြီးခဲ့တဲ့ဒီနှစ်ကုန်ပိုင်းလောက်မှာကျွန်တော်တို့တကယ်ကိုဖြစ်ခဲ့တာပါ။အဲ့ဒီဖြစ်ခဲ့တဲ့အနေအထားနေပြီးတော့အခုဒီ January February လောက်ဒီနှစ်လောက်တော့အကူမှာပါပို့ပြီးတော့ဒီဆိုရင်ဒီကပိုကြီးထွားပြီးတော့အခုဆိုလို့ရှိရင်လက်လက်တဲ့ဆုံးမစစ်ကြီးကုန်ပြီကိုဖွဲ့တင်နေတဲ့ဆိုတော့ကုလသမဂ္ဂနဲ့ထုတ်ပြန်လာတဲ့အဆင့်ကရောက်လာပါတယ်။ဒါဆိုကျွန်တော်တို့နိုင်ငံတော်တော်ကောင်းတယ်လားလည်းမဟုတ်ပါဘူး
။ Okay ဆိုတော့ဒီလူခွေချိုးဖောက်မှုကိစ္စရနေပတ်သက်လို့ဆော့ဆော့ဒီကိုအောင်မျိုးမင်းလည်းပြောသွားတယ်ကိုပိုကြီးလည်းထောက်ပြသွားပါတယ်ဟိုထောက်ပါတယ်အားလုံးလည်းအထူးဖြစ်တော့ဒီရခိုင်ပြည်내ကိစ္စရနောက်တိုင်းသားဒေသတွေရပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာပို့ပြီးတော့အာရုံစိုက်တာလည်းမှန်ပါတယ်။ဒါပေမဲ့ဒီပိုင်းနဲ့ထက်မှာပဲတခြားဟိုဆော့ဆော့လို့ပေါ့မြေသိမ်းရာသိမ်းကိစ္စမျိုးတွေလို့အရင်ဆုံးကလက်ထက်ဆက်ဆက်ကလေးကကြံခဲ့တဲ့ပြဿနာတွေလည်းရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲပေါ့လေဟိုမှာထားပါတော့66ခါကြီးဆက်သွယ်ရေးဥပဒေနဲ့အရေးယူရကိစ္စမျိုးတွေဒီဘက်အရင်သားဆော့ဆော့လက်ထက်ကျမှပို့ပြီးတော့များလာတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီလူခွေရေးပတ်သက်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပေါ့လေလူခွင့်ရင်းနဲ့ပတ်သက်လို့ဒီပြည်ရင်းရောပြည်ပရောစိုးရိမ်နေကြတဲ့ကိစ္စတွေမှာကိုဘိုကြီးကတော့ပြောသွားပါတယ်ဟိုဒီလုံခြုံရေးအာဏာပိုင်နေဘက်မှာဟိုတာဝန်ရှိရဆိုတာမျိုးလည်းထောက်ပြသွားတယ်ကိုအောင်မျိုးမင်းသဘောထားအောင်ခင်ဗျတာဝန်ရှိတဲ့သူတွေကအဓိကဘယ်သူဖြစ်မလဲ
တာဝန်ရှိတာကတော့အထူးသဖြင့်ကျွန်တော်တို့ဒီလူမျိုးစစ်ပွဲတွေကိုဆင်နွှဲဖို့အတွက်လှုပ်ဆောင်နေတဲ့လက်နက်ကိုင်တပ်ဖွဲ့နော်ကျွန်တော်တို့မှလည်းတာဝန်ရှိနေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာကပုံမှန်ဆိုးရတာကတော့တရားဥပဒေစိုးမိုးရေးမန်တိုင်ပြည်ယွေပျက်စီးနေခြင်းဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီတရားဥပဒေမန်တိုင်စိုးမိုးတဲ့အရာကြောင့်မလို့ကျွလွတ်နေသူတွေကိုအေးမယူနိုင်တဲ့ကိစ္စတွေကျွန်တော်ဖြစ်လာတယ်။နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုတွေစိုးရိမ်ပူပန်မှုဖြစ်ပွားနေတဲ့အခုလိုမျိုးကျွန်တော်တို့ဒီတပ်ဖြတ်မှုတွေကိစ္စနော်ဒါတွေဖြစ်ဆောင်နေချိန်မှာလဲအမှန်တရားကိုမဆောင်ကျဉ်းနိုင်တဲ့ကိစ္စကလည်းအစိုးရရဲ့တရားစီရင်မှန်တိုင်အာဏာချက်တရားဥပဒေစိုးမိုးရေးအာဏာချက်တွေဖြစ်နေပါတယ်အဲ့တော့တစ်ဖက်မှာကျွန်တော်တို့ကလက်နက်ကိုင်ဖွဲ့တွေမကဘဲနဲ့တရားစီရင်မှန်တိုင်အာဏာမှုတွေရှိလာလေပြည်သူလူထုကတရားဥပဒေစိုးမိုးမှုကိုမရရှိလေလေပြည်သူလူထုရဲ့ဘဝလုံခြုံမှုမရှိလေလေအဲ့ဒီရလက်ကတော့နောက်ဆက်တွဲလူခွေချုပ်ဖောက်မှုတွေဆက်လက်ပြင်ဆင်နေရတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျ
โอเคကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်အရင်ဆုံးတစ်ယောက်ကတော့ကျွန်တော်တို့ဒီဝိုင်းရှင်းနေလည်းဖြစ်တဲ့ဦးကျော်လင်းပါခင်ဗျာဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးပေးပါအောင်ခင်ဗျာ
အဲဟိုလူခွေရောဗျာသူဒီရခိုင်ပြည်နယ်ကိစ္စကိုကျွန်တော်ပြောမယ်ဆိုရင်ထုတ်ဝေ48ခုနီးဇန်နဝါရီလမှာဒီရတယ်လို့ကျွန်တော်မြန်မာနိုင်ငံအချုပ်ချာအာဏာနယ်နေပိတ်ပြီလားထုတ်ဝေ48ခုနီးဒီဇမလာကြမှာအတိအကျတွေ UDH ကိုချင်ခံပြီးပြောမယ်ဆိုရင် UDH ကတောက်ကြတယ်ဗျာလူဝင်နေနေတော့အချုပ်ချာအာဏာဒေသကဝင်မဲဆိုတဲ့ပြဿနာပေါ်လာအဲ့တော့ဒီမှာသူတို့ဝင်လာတဲ့မိုက်ဂရန့်တွေလည်းပဲ illegal migrant ဖြစ်ဖြစ်သူတို့ဒီကနေ့မတန်တဆပါပဲဟိုလူကြီးပေါက်ပွားလာတဲ့ဟိုပေါက်ပွဲမှုကလည်းဗမာပြည်သုံးစားလို့ရှိအဲ့တော့သူတို့မတန်တဆနေရမရှိလို့ရှိမှပို့ထွက်လာတဲ့လူတွေရောက်လာတဲ့ကိစ္စကြီးပြီကျွန်တော်တို့ရဲ့တရားဝင်အသက်ကိုတွေးဝင်နေစရိပ်ပြီးမှရလာခဲ့တယ်ဘောရီစရိပ်ပြီးမှရလာခဲ့တယ်ရခိုင်ပြည်နယ်နေနေမကြီးတိရောက်လာတော့ဒီနေနေမိတ်ပိုင်တဲ့လူကအဓိကဦးစားပေးမလားအဲ့ဒီဘာသာတော့ဝင်လာဝင်လာလူဝင်ရပြောပြီးဦးစားပေးတော်ခဲ့ခါမှာအဲ့တော့ကျွန်တော်ဒီမှာလည်းအမေရိကန်တော်လည်းမခံဘူးထင်ပါတယ်အမေရိကန်တော်ကလူဝင်ပြောပြီးကျွန်တော်ထွေးနိုင်ငံကလာပြီးတော့အမေရိကန်နိုင်ငံမှာခုနောက်တော့ဗိုလ်ချုပ်ဆိုးမှုပြီးတော့ တကစံတော့မှတ်ပြီးတော့ယူရီအိရှာရဲ့ဖွင့်ဆိုချက်ကိုတော့ကိုယ်ကမကရဖို့နိုင်ငံတယောက်ကစက်တီဘန်ကိုအဲ့ဒါလေးစဉ်းစားပြီးတော့လူခွင့်ရလေးနဲ့နိုင်ငံတကာအချုပ်ချာအာဏာဆုံးရှုံးအောင်ဒီတော့လူခွင့်ကိုကျွန်တော်ချိန်ချိန်ကြီးပေးရမယ်မဟုတ်ပေးရကိစ္စမဟုတ်ဘူးအတင်းအာမပါရည်ကိုဆွဆွဲဖို့တော့မထိုက်ပါဘူးတော့လုံးတဲ့လူတွေကလည်းအလွန်ရောမဖြစ်ဘူးလူလူချင်းကိုယ်ရစိတ်ရှိဖို့တော့ကျွန်တော်ရသားဆိုးတာတက်မလို့သူမျိုးလက်နေကိုထိချုံနိုင်မှုလိုပါတယ်တခီကြီးကိုကျွန်တော်ဒီခွေးကြီးကိုလည်းမရနိုင်သေးပါဘူးအဲ့ဒါမျိုးကျွန်တော်မရနိုင်သေးတဲ့အချိန်ကမှကျွန်တော်အကုန်လုံးကုလုပ်တဲ့မျိုးကိုကျွန်တော်သတ်မှတ်ပါလူခွေးရကုလသမဂ္ဂပြောနေတာသူကကမ္ဘာဆိုင်ငင်းနဲ့ကျွန်တော်ဗမာပြည်ဆိုင်ငင်းကအခုလည်းရသားဆိုးတာမဖြစ်သေးဘူးခင်ဗျအဲ့ဒါပါပဲ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒီမှာကျွန်တော်တို့ Facebook ပေါ်ကနေတချို့သဘောထားလေးတွေပေးထားတာတချို့လည်းရှိပါတယ်။အဲ့ဒါတွေကိုလည်းဟိုအလင်းတင်လို့ပေါ်ပြခြင်းပါတယ်။တယောက်ကတော့ဟိုစားတော်တော်ရှိပါတယ်။သူစားတော့ဝင်းမြင့်ဆိုတဲ့အကောင့်နဲ့ပို့ထားပါတယ်။သူစားရှေလုံးတော့ကျွန်တော်ဟိုနည်းနည်းအထူးကကြတဲ့အပိုင်းတွေကိုပဲဟိုကောက်နှုတ်ပြီးပေါ်ပြခြင်းပါတယ်။သူကရေးထားတော့မြန်မာနိုင်ငံလူခွင့်ရေးစိုးရိမ်စရာတွေမှာရခိုင်ကိစ္စကထိတ်ဆုံးမှဖြစ်နေတာတွေ့ရပါတယ်တဲ့။2012ခုနှစ်နောက်ပိုင်းဒုက္ခသည်စခန်းရောက်သူများမကြာမီကဖြစ်ပေါ်ခဲ့သည့်မောင်းနှောနယ်စပ်စခန်းတက်ခတ်ခံရပြီးနောက်စစ်စေးကြလူခွင့်ရေးချုပ်ပေါက်တည်ဟူသောအတံများပို့ကျဲလောင်လာသည်ကိုတွေ့ရပါသည်တဲ့။အမှန်စစ်စစ်ဒီဒေသကြီးပြဿနာကိုဒီဒေသနဲ့နှစ်ဖက်လူမှုဖွဲ့စည်းမှမျှတမှုစိတ်ဓာတ်ရှိသူများနဲ့အစိုးရဖွဲ့စည်းမှအမှန်နဲ့ရှိတရားကိုမြန်လို့သောစိတ်ဓာတ်ပိုင်းဆိုင်ရာပုဂ္ဂိုလ်များနဲ့သဘောအမှန်စုံကြီးစွာတိုင်ပင်ပြီးဖြစ်ရှင်းနိုင်ပြီထင်ပါသည်တဲ့လူကုန်ဒိက္ခကိုတန်ဖိုးထားလေးစားသောတစ်ဖက်သားပေါ်မျှတသောအမြင်ဖြင့်ကြည့်ရသောကိုချင်းစာချင်းတရားရှိသောလူဖွဲ့စည်းတရားရခိုင်ပြည်ပေါ်ထွန်းကားမည်ဆိုရင်ကိုဒိက္ခရှိသောလူသားများဖြင့်တမိုင်းတွင်မှဖြစ်တဲ့အတွက်ရခိုင်ပြည်နယ်ကုန်ကုန်မြန်မာစီလိုသောစေနာရင်းခံဖြင့်တင်ပြပါသည်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဟိုတစ်ခုရှိတာဒီမြန်မာနိုင်ငံကဒီလူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပတ်သက်လို့ပြောကြတဲ့အခါမှာဆက်စွားလဲကိုဘူကြီးကထောက်ပြပါတယ်ဟိုအဓိကတာဝန်ရှိတဲ့ဝန်ကြီးဌာနတွေအဖွဲ့အစည်းတွေကိုစစ်တပ်ကထိန်းချုပ်ထားတယ်ဒါကြောင့်အစိုးရအနေနဲ့လုပ်ချင်တယ်လုပ်လို့မရဘူးဆိုတော့အမြင်တွေလည်းရှိပါတယ်ဆိုတော့ဟိုတကယ်တော့အဲ့တော့ဆိုလိုတာအစိုးရအနေနဲ့နိုင်ငံရေးဆန္ဒရှိရင်ပဲတကယ်ပဲဟိုဘေးကျန်တဲ့အခြေအနေကြောင့်မလုံနိုင်တာလားဒီချားထဲမှာဥမာတချို့လုံမယ်ဆိုရင်လုံနိုင်တဲ့ဟာတွေကိုမရှိနိုင်ဘူးလားကိုဘူကြီး
ကိုရှိနေတဲ့ဒီကျွန်တော်တို့နိုင်ငံမှာရှိနေတဲ့အစိုးရကကျွန်တော်တို့ဒီ strong government မဟုတ်ဘူးเนาะဒီကရကောင်းတဲ့အစိုးရတည်းကမဟုတ်ဘူးကျွန်တော်အားနေတဲ့အစိုးရတည်းပါအဓိကလည်းဒါ2000ဖွဲ့လို့ဝင်ချစ်တဲ့ဥပဒေကြောင့်ဖြစ်တာပါအဲ့တော့ဒီလူလူရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှိနေဒီအချုပ်ချာအာဏာနဲ့ပတ်သက်တာဟုတ်ပဲဖြစ်ဖြစ်လူတူချင်းရဲ့ဒုံဒုံရေးကိုပဲဖြစ်ဖြစ်ပေါ့ဒီအုပ်ကြီးစိုးစိုးရေးတွေကအစတော်ကကိုင်းတွေအဓိကကိုင်းတွေဖြစ်ရှိနေတာကကာကွယ်ရေးဥပဒေနဲ့ဒီလိုဝင်ချစ်နေပြီးနေတဲ့ဖွဲ့လို့ရေးဟုတ်ကဲ့ကနဒီဝင်းကဝင်းကနတော့ဘာဒီကကံကနေရတာပါဆိုဒီဝင်းကနတော့ဘာလဲဘာနဲ့ရဲ့ဒီလုံးလုံးကြီးအချုပ်ချာအာဏာဝတ်ထူးချင်းနေရတဲ့ပတ်သက်ပြီးတော့ဒီစစ်တမ်းတော်ဆိုတဲ့ဟိုကကွေးဝင်းကြီးရဲ့လူဟိုကြီးဝင်းကြီးရဲ့လက်ချက်တွေဆိုတော့ကဒီပေါ်မှာလည်းကကံကိုဖြစ်ရှင်းလာတာပါဆိုတော့ဒါကြောင့်ဒီနေ့ချင်းပြီးတော့အောင်မြင်တာကိုကျွန်တော်တို့မပြေရသေးဘူးဆိုတော့ကျွန်တော်ဒီနေ့ဆက်လက်ပြီးတော့ဘလို့ပေါ်စီနဲ့ဘလို့ချင်းခံနေတယ်ဒါကိုကျွန်တော်တို့ဒီကြကြဆွေးနွေးနိုင်ဖို့တို့ပါလေအဲ့ဒီပဲဒီနိုင်ငံကနေလည်းကျွန်တော်တို့ကရှင်းပြနေတဲ့အကောင်းတာမဟုတ်ဘူးပေါ့နိုင်ငံကစစ်တပ်ကိုလည်းကျွန်တော်တို့ကအတိအကျမှန်တယ်မဟုတ်ပဲနဲ့တကယ်ကိုတန်းတူညီလို့နိုင်ငံကနေကျွန်တော်တို့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲနောက်နိုင်ငံကနေဘယ်လိုပြောင်းဆောင်ရမလဲအဲ့ဒီအကောင်မျိုးပါဒီအစိုးရရဲ့ဒီ order ကိုပို့ဒီလူကြီးဝိဆိုင်ရာပုံစံတွေပို့ပြီးတော့နားကျန်တယ်အစိုးရနဲ့တကယ်ကို cooperation ကိုပြောင်းဆောင်ရမယ်ဒီနိုင်ငံကနေလည်းပြောင်းဆိုရမယ်ဆိုလို့ရှိမှာပြဿနာကိုအပြည့်အစုံမြင်ရမှာဟိုပြောင်းတဲ့တရားအပြည့်ပြင်နေတဲ့အဖြစ်ပေါ်နေတယ်ဆိုလို့ရှိရင်တကယ်ပြောင်းဆိုရပြီးတော့အပြည့်အစုံနဲ့နေတဲ့ကိုပိုရှာပေးကြတာလေကျွန်တော်တို့ဒီရက်သက်အဖွဲ့ကြီးရဲ့အနေနဲ့ကလည်းကျွန်တော်တို့ပြည့်စုံတဲ့ပြည့်စုံချက်တွေနဲ့အနေနဲ့ကိုကျွန်တော်တို့ share လုပ်ဖို့တကယ်ပြောင်းဆိုရမယ်လို့ရပါတယ်ပြင်ပြလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုဘူကြီးကျွန်တော်တို့နောက်ထပ်ဟိုဆက်သွယ်ထားတဲ့ပုံကိုရေးတယောက်ကိုလည်းလှည့်ပေးခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်ဒသနာမောင်ဒသနာရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
ခင်ဗျာအခုကဥအောင်ညိုးဝင်းတို့ကိုဘူကြီးတို့ဆွေးနွေးတာဟိုတန်ကောင်းပါတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ညီမနိုင်ငံကကျွန်တော်ဒီအစိုးရအရသာအစိုးရကျွန်တော်ဒါရသာအစိုးရအောင်ကစက်တက်လည်းမရှိဘူးရဲလည်းမရှိဘူးအဲ့တရားဥပဒေစိုးမိုးမှုဟိုလုပ်တဲ့နေရာမှာအစိုးရရသအစိုးရကညာရီခက်ခဲရှိတယ်အဲဒီကြေတနာတွေကနောက်တစ်ချက်ကဟာရီရှစ်လဲဆိုလို့ရှိရင်နိုင်ငံကဒီလူခွင့်အဖွဲ့အစည်းတွေကကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဂျာဟီဟိုလူခွင့်ဆိုင်ရာကော်မရှင်ရဟိဒီကိုပြောတဲ့ဟာတွေကတချို့အရည်လည်းဒီအခွင့်အရေးနေတာရှိတယ်ခင်ဗျအောက်ရောက်ဆိုလို့သူတို့ကဒီကြေအောက်ကိုရောက်သွားတဲ့ဒီလူတွေဟောအခြေခံပြီးတော့သူတို့ရှောက်ဟိုပြောနေတာလေအဲ့တော့ညီမလေးအစိုးရနေပြီးတော့ဆိုတဲ့ဒီပြိခါဆောင်ရင်းကိုရှင်ခွဲတဲ့ဟာမျိုးသူကလေးချိတ်စားရတယ်။
အဒီဝါတဲ့ဒီနေ့မစင်သာဝင်လေသူဟိုဟာရောက်သွားတဲ့သူကြီးရဲ့အဖေကဆင်းနေကြတယ်အဒီကဒီချက်ကလည်းဟိုတကွဲတဲ့သူကဟိုရောက်သွားပြီဆိုကြသူကတော့ပုံကြီးပြောကြပါကြီးရဲ့အဒီအုံဝါကြီးရဲ့လဲအဖေပြီးတော့ပြောတဲ့ခါကျတော့တစ်ခါဆောင်နေလို့ရှိကုန်တော့ဆက်တဲ့ခါကျတော့ကျောင်းနိုင်ငံကအဒီသူခွင့်ရဲ့ရှင်တွေသူတက်ခတ်ခဲ့တယ်အခုရှိရနောက်ဆုံးကျောင်းနိုင်ငံကအကျွန်တော်တို့အရင်ကပြောအောင်ဆိုရင်ဒီနေ့ဒီရည်တို့ဒီစစ်တပ်တို့အဆိုးရအုတ်ချုံအောက်ကိုရောက်သွားပြီဆိုလို့ရှိရင်ဒီပြဿနာကြီးအများကြီးအဆိုးရအနေနဲ့ကာကွယ်ရှင်းရှင်းလို့ရတယ်ဒီလိုမရှင်းရှင်းနဲ့ဟိုအဆိုးရအုတ်ချုံအောက်ရှိတဲ့တစ်ဆယ်ထောင်ဝန်းကျင်တုံးနေလို့ဆိုလို့ရှိရင်ဒီပြဿနာကြီးလောင်နဲ့ဆက်ပြီးရှင်းနေတယ်ဆက်ပြီးတော့အဆိုးရလည်းဒီပြဿနာကြီးဆက်ပြီးရှင်းနေရအောင်ပါခင
်ဗျဟုတ်ကဲ့ကျေးဇူးပါโอเคကျွန်တော်တို့ဒီမှာ Facebook ကနေပြီးကျွန်တော်တို့ message ပို့ထားတာနောက်တစ်ခုလည်းကျွန်တော်တို့ပေါ်ပြခြင်းပါတယ်သူစာတော့တိတ်မရှိပါဘူးကိုမျိုးဆိုတဲ့ account နဲ့ပါတို့တော့ပြောင်းလဲချိန်တံပြီးလို့ကြွေးကြော်ခဲ့ပြီးမြဲတယ်အမှန်တကယ်ပြောင်းလဲသွားတာတိတိကျကျမမြင်တွေ့ရသေးပါဘူးအပေါ်ပိုင်းကပြောင်းလဲတင်းတဲ့လောက်ပြောင်းလဲပါတယ်အောက်ခြေမျိုးနယ်တွေမှာတော့အရင်တော့ကတည်းကတောင်ပိုဆိုးလာပါတယ်ပါတီမှလူကြီးများများနဲ့နိုင်ငံတော်မှတာဝန်ရှိလူကြီးများများအောက်ခြေမျိုးနယ်တွေကိုရှောင်းတခင်ဝင်ရောက်စစ်ဆေးရင်အဖြစ်မှန်နေမြင်တွေ့ရပါမယ်မယုံရင်လှုပ်ကြည့်ကြပါတယ်ကျွန်တော်တို့ Facebook စာမျက်နှာမှာတခြားမှတ်ချက်တွေလည်းရှိပါတယ်ဒါပေမဲ့တချို့မှတ်ချက်တွေကဟိုတော်တော်ဟိုရရန်ပြပြအတုံးလုံးတွေပါတယ်တော့ကျွန်တော်တရားရတော့ဒီနေရာမှာဖတ်မပြတော့ပါဘူးဒါပေမဲ့ဒီထဲကတချို့ရဲ့သဘောထားတွေကိုဟိုရေးဝီးရပြောမယ်ဆိုရင်တော့သူတို့ပြောဆိုထားတာတွေကတော့ဒီလူခွင့်ရေးပြဿနာတွေကတခြားနိုင်ငံတွေမှာလည်းဖြစ်နေတာပဲရှိနေတာပဲဒီမြန်မာနိုင်ငံကိုပဲလာလာပြီးလက်ညှိုးထိုးနေတာမတရားဘူးဆိုတဲ့သဘောထားမျိုးတွေသူတို့ပြောပါတယ်ဆိုတော့အဲ့လိုပေါ်လေဟိုတခြားနိုင်ငံတွေမှာလည်းရှိတယ်တို့ကိုမြန်မာနိုင်ငံကိုပဲလက်ညှိုးထိုးနေတယ်မတရားဘူးဆိုတဲ့ဟိုအဲ့လိုအမြင်မျိုးကတကယ်ရောမျှတတဲ့အမြင်လို့ဆိုနိုင်မလားကိုဗိုလ်ကြီးသဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
ကုလသမဂ္ဂမှာတခြားနိုင်ငံတွေရဲ့ဒီလူခွင့်ရေးချင်းတွေကိုလည်းဆွေးနွေးနေတာရှိပါလေဒီလိုမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုလည်းဟိုဆွေးနွေးနေတာရှိပါလေဒါကြည့်ဒီအခုလိုမျိုးတနိုင်ငံချင်းလည်းဆွေးနွေးရပြီးနိုင်ငံတွေကတော့ဟိုနည်းလာတဲ့အနေအထားတွေရှိပါတယ်။ဒါပေမဲ့ဒီကုလသမဂ္ဂမှာရန်ရက်ခုရှိပါတယ် UPR ပေါ့ Universal Periodic Report ပေါ့အချင်းပိုင်းကြတဲ့တနိုင်ငံချင်းဒီရလူ့ခွင့်ရေးချင်းတွေကိုသိသုံးသပ်ခြင်းဆိုတဲ့အားရှိပါတယ်။အဲ့ဒါကအမေရိကန်ကိုလည်းသုံးသပ်တယ်၊ရုရှားကိုလည်းသုံးသပ်တယ်၊ဒီလိုကိုယ်ကိုယ်လည်းသုံးသပ်တာမျိုးရှိပါတယ်။အဲ့ဒီကနေကနိုင်ငံကနေကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးချင်းတွေတိုးတက်လာအောင်ဒါတွေလုပ်ဆောင်ခဲ့နေတယ်ဒီအမျိုးကိုအကြံပေးရလေရှိတယ်။အဲ့ဒီအကြံပေးတော့ကလည်းမြန်မာအစိုးရတွေကစက်ခံတာရှိတယ်၊မြေပြာရှိတယ်၊စဉ်းစားမှုတွေတော်တယ်အားကြီးရှိပါလေ။အဲ့ဒီလိုမျိုးဒီနိုင်ငံကကနိုင်ငံကမိသားစုကအကြံပေးတဲ့ဟာတွေကိုတကယ်ကိုထဲထဲကိုဝင်နေတိုက်တန်လုပ်ဆောင်မယ်လို့ရှိရင်တော့ကျွန်တော်တို့ဒုက္ခရှင်တွေတိုးတက်လာတဲ့အနေအထားတွေရှိပါလေ။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံကကိုကျန်ဖြစ်လို့လည်းရပါတယ်။ဟိုမြေပြာလို့လည်းရပါတယ်။ဒါပေမဲ့ပို့ပြီးမှအင်အားရှိဖို့တော့လိုပါလေ။ဆိုတော့ကျွန်တော်နိုင်ငံကဒီဒီဝင်းဖြစ်ဖြစ်နေတဲ့မျိုးတွေရှိတယ်။ဒီလိုကကြလို့ကျွန်တော်တို့ကပို့ပြီးအားနည်းတဲ့အနေအထားကိုရောက်ပြီးတော့နိုင်ငံကရဲ့ PR တွေဥပမာ international နိုင်ငံတွေတချို့ PR တွေဆိုရင်လည်းကျွန်တော်တို့ကလုံခြုံရေးအရေးချက်တဲ့အနေအထားမျိုးတွေဖြစ်လာပါတယ်။ဒါကြောင့်မို့ကျွန်တော်ပြောလို့ရှိပါတယ်ကျွန်တော်မကြေညာလည်းကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးခဲ့တာရှိပါတယ်။ကျွန်တော်နိုင်ငံရဲ့အချို့ချာအားလုံးကိုတကယ်ကောက်ွက်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုဖြစ်ကိုရပ်တန့်ဖို့လိုပါတယ်။ဆိုတော့ကျွန်တော်တို့အချင်းကြရဲ့ဒီလိုဖြစ်အရေးကြီးတယ်။ပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရဲ့ policy ကတကယ်ကောင်းပုံနဲ့ကျွန်တော်တို့ရဲ့ policy ရှိရပါမယ်။ဒီမှာခုလို့ကျွန်တော်တို့အထောက်အကူအနာကိုကျွန်တော်တို့ကောက်ကွယ်ဖို့လုပ်ရဲ။အဲ့ဒီပဲကျွန်တော်တို့နိုင်ငံရဲ့စီးပွားရေးမြင့်တက်မှုကိုဒါကိုပုံမျိုးထုတ်တက်အောင်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတည်ငြိမ်မှုလိုပါလေ။အဲ့ဒါကကျွန်တော်နိုင်ငံမှာလူခွင့်ရေးချင်းတွေထုတ်တက်လာတဲ့အခါကျတော့နိုင်ငံရဲ့တည်ငြိမ်မှုရလာမယ်။အဲ့ဒီတည်ငြိမ်မှုရလာတဲ့အခါကျတော့နိုင်ငံတကာရဲ့ဒီလူချင်းမှုနိုင်ငံတူတွေကကျွန်တော်နိုင်ငံကိုလာပြီးတော့ချင်းမှုနိုင်ငံချင်းတိုက်ပြီးပုံမျိုးပေါ်လာပါတော့။ဒါကြောင့်မို့ဒါကကျွန်တော်နိုင်ငံရဲ့ပုံမျိုးထုတ်တက်မှုတွေနဲ့အဓိကတော့ဒီ text ကိုဆက်ဆံရတဲ့မျိုးလေးရှိပါလေ
။ဟုတ်ကဲ့
အဲ့လိုမျိုးကျွန်တော်တို့ကဒီမျိုးလုံးစုံပြီးတော့ညီတို့ကဒီလိုမျိုးပြောရတယ်လားဆိုတော့မျိုးကျွန်တော်တို့ဂျူဆာနေပဲဆိုရင်လည်းကျွန်တော်တို့ကအမှားတစ်ခုကိုချပါနိုင်တယ်လို့ဒီနိုင်ငံကပြောနေတဲ့ဟာကိုအကျဉ်းချုပ်ပြီးတော့လည်းကျွန်တော်တို့နေလို့မရပါဘူး။ဆိုတော့ကျွန်တော်တို့လူချင်းနေရှာကြည့်တဲ့အခါကျတော့ဘယ်လိုပုံစံမျိုးနဲ့ကိုယ်နိုင်ငံတိုးတက်အောင်လုပ်မလဲ။ဆိုတော့အဲ့ဒီမျိုးတိုးတက်အောင်လုပ်မယ်ဆိုလို့ချင်းကိုယ်ချင်းရဲ့နေမျိုးကိုကျွန်တော်တို့ဒီဆက်အဲ့ဒီတိုးတက်ပြီးတဲ့အခါကျနိုင်ငံကမိသားစုနဲ့ကျွန်တော်တို့ကတက်တွဲပြီးလုပ်ဆောင်မယ်ဆိုလို့ချင်းတယ်လို့ဒီလိုဆွေးနွေးတဲ့အနေအထားကိုကျွန်တော်တို့အများဆုံးရောက်လာမှာပါ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်။သူကတော့ထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုရဲ့အမြင်လဲဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ဒီမြန်မာပြည်ရဲ့အခြေတက်ပြရတော့လက်ရှိအစိုးရအဖွဲ့အစည်းစစ်တပ်အဲ့ဒီအဖွဲ့အစည်းမဖွဲ့ရတော့သူတို့ရဲ့နန်းချောင်းအနာသူတို့ရှောက်နေနန်းချောင်းအနာတမျိုးစီဖြစ်နေပါတယ်ခင်ဗျ။နော်။သူကသူ့နေရာမှာသူမရှောက်ဘဲနဲ့နော်။သူရှောက်မဲ့နေရာကိုစစ်တပ်ကရှောက်စစ်သားဆောင်ရအစိုးရဆောင်အဲ့လိုဖြစ်နေပါတယ်ခင်ဗျအဲ့ဒါကြောင့်မို့လို့နိုင်ငံကဝင်ရောက်
ဖြည့်ရှင်းပြီးတော့เนาะကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ဖြည့်ရှင်းဖို့ကျွန်တော်အနေနဲ့အများဆုံးလိုအပ်ပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုတိလည်းမူရေကျွန်တော်ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါသေးတယ်ဆက်စွားလည်းဟိုကိုအောင်မျိုးမင်းတို့ကိုဘိုကြီးတို့ဆက်စွားထောက်ပြသွားတာရှိပါတယ်ဟိုအခုကိုအောင်မျိုးမင်းဆိုလည်းပြောသွားတယ်ကျွန်တော်မြန်မာနိုင်ငံမှာအစိုးရနဲ့ရအုပ်ချုပ်တယ်လို့ပုံစံမျိုးဖြစ်နေတယ်ဆိုတော့အဲ့တော့ဒီလိုအခြေအနေမျိုးကျွန်တော်ကြော်လွားနိုင်မှုအဖြေရောရှိရလားဘလို့ဟိုနိုင်ငံရေးအရာဘလို့ဖြေရှာနိုင်မလဲဒီအခက်အခဲကိုကြော်ပြီးတော့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာအောင်
ဟုတ်ကဲ့ပထမဦးဆုံးဒီလိုမျိုးဖြစ်နေရတဲ့အကြောင်းရင်းကိုကျွန်တော်အဖြေရှာမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြန်ပြီးတော့ပြောရမှာပါဗျာအဲ့တော့လေဆိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကဒါကိုခွင့်ပြုထားတယ်။အဲ့ဒီခွင့်ပြုထားခြင်းကြောင့်ကျွန်တော်တို့တိုင်းပြည်မှာဒီလိုမျိုးမှားယွင်းတဲ့ပုံစံမျိုးတွေနဲ့လဲပတ်နေရတယ်။အဲ့တော့ဒီဟာကိုကျွန်တော်တို့ပထမဆုံးအရင်းစင်အမြင့်မြေဆိုတော့ဒါကိုပဲကျွန်တော်တို့ပြောရမှာပဲ။နောက်ထပ်တစ်ခုကကျွန်တော်ပြည်သူရဲ့အမြင်လဲပြောင်းဖို့အများကြီးလိုအပ်ပါတယ်။ခုနကတုန်းကကျွန်တော်တို့ကျွန်တော်တို့တိုင်းပြည်အနေနဲ့အချုပ်အခြာအာဏာကိုအလေးထားတဲ့လူခွေးနဲ့စံကြီးစံညုံမတိုင်းတင်မှုဆိုတော့ပြောပြချက်လေးကျွန်တော်တွေ့ပါတယ်အမှန်တော့အချုပ်အခြာအာဏာတည်တံ့ခိုင်မြဲရေးနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရလဲလူခွေးတည်ရဖြစ်ပါတယ်ခုရဲ့တိုင်းပြည်တွင်လွတ်လပ်မှုကိုကျွန်တော်ထိန်းသိမ်းဖို့လွတ်လပ်ရေးကိုထိန်းသိမ်းဖို့ဒါလူခွေးတည်ရပါပဲဒါပေမဲ့အချုပ်အခြာအာဏာဆိုတော့ခေါင်းစဉ်လေးကိုသုံးပြီးတော့အဲ့ဒီအောက်မှာလူတလူဖိနှိပ်မှုတွေမတရားပြုမှုတွေဒါတွေကိုတော့လှုပ်ဆောင်လို့မရပါဘူး။ဥပမာကျွန်တော်တို့ခုနကတိုင်းပြည်လုံခြုံရေးအတွက်လုံခြုံရေးကိုဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။ဒါပေမဲ့လုံခြုံရေးအကြောင်းပြပြီးမတရားတက်ဖြတ်တာနှိပ်စက်တာတွေဒါတွေလှုပ်ပိုင်ဖို့မရှိဘူး။တစ်ဖက်ကလည်းပြန်ရပြီးထိန်းထားပါတယ်ခင်ဗျာ။ကျွန်တော်တို့ဒါကြောင့်မလို့ဒီကိစ္စမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူခွေးဆိုတဲ့ဟာကိုကျွန်တော်ကြောက်စရာမလိုပါဘူး။နိုင်ငံတကာလူခွေးဆိုတာတိုင်းပြည်ရဲ့အချုပ်အခြာအပေါ်မှာကာကွယ်ထိန်းသိမ်းနိုင်အောင်လုံခြုံရေးကိုကျွန်တော်တို့အကောင်းလာအောင်လှုပ်ဆောင်နေတဲ့လမ်းကြောင်းတွေမှာပဲရှိနေတဲ့အရာမျိုးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမျိုးကိစ္စတွေလှုပ်ဆောင်မယ်ဆိုရင်တစ်ဖက်ကဆွတ်ဆွဲလိုက်ရှင်းရှင်းလေးပါ။ဒါကူမဟုတ်ဘူးမမှန်ဘူးဆိုလို့ရှိရင်စုံစမ်းစစ်ဆေးကိုလွတ်လွတ်လပ်လပ်ပေးလိုက်ပါ။ခုနလိုအောက်ခြေကမခိုင်မာတဲ့အချက်တွေဖြစ်တာဆိုခိုင်မာတဲ့အချက်တွေတွေ့နိုင်မှုအတွက်ခွင့်ပြုပေးပါ။နိုင်ငံတကာရဲ့ဓာရီကိုလာရောက်လေ့လာမှုကိုအသားစီအကန့်အသတ်မရှိဘဲနဲ့လှုပ်ဆောင်ပေးမယ်ဆိုရင်ခုပေးချင်တဲ့အချက်ကိုရသွားမယ်ဆိုရင်တစ်ဖက်သက်ဆိုတာရှိမှာမပေါ့ဘူးနှစ်ဖက်လုံးကိုကြုံတွေ့နိုင်လို့ရှိရင်ဒီတဲ့ပုံမူအားကောင်းတာဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကနိုင်ငံတကာကဝင်လာပြီဆိုရင်ခုတိုင်းပြည်ကိုချုပ်ချာထိမယ်ဆိုပြီးတော့ကန့်သက်တာတွေနောက်ကကျွန်တော်တိုက်ခိုက်တာတွေဖြစ်နေများကာလပတ်လုံးအဖြစ်မှန်ကိုရှာနိုင်မှာမဟုတ်ဘူးအဖြစ်မှန်ကိုမရှာနိုင်လို့ရှိရင်ဖြည့်ရှင်းပြအမှန်ကိုလည်းရှာနိုင်မှာမဟုတ်ပါဘူးဒါကလည်းပြည်သူတို့ဘက်ကလည်းသဘောပေါက်ဖို့လိုအပ်နေရတွေ့ရပါတယ်
โอเคကျေးဇူးပါကျွန်တော်အခုဒီကိုဘိုချီကိုရဲ့သဘောထားလဲကြားချင်ပါတယ
်ဒီကတော့ဟိုပြည်ဆောင်ဆွေးနွေးနေပါတယ်ဒါတော့ကျွန်တော်တို့ဒီအချင်းချင်းကြားရဲမှာပေါ့ဟိုမှာအစိုးရရှိနေဒီတက်မတော်ကောင်းတော်မျိုးရှိနေအဲ့လိုပဲတိုင်းသားလည်းနိုင်ငံကောင်းတော်မျိုးရှိပါတယ်ဒါတော့ဒါကဒီအရေးကြီးတဲ့အဲ့ဒီအရေးကြီးတဲ့ဒီအခုအစိုးရဘုံမှာဒါအဲ့ဒီအစိုးရဘုံဒီတက်ကဆွေးနွေးနေတယ်နိုင်ငံကြီးကဘုံဘောတူချက်တစ်ခုရမယ်အဲ့လိုနိုင်ငံကြီးကဘုံဘောတူချက်တစ်ခုရပြီးတော့လို့ရှိရင်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ကြောင်းလေးဝင်တော့အဲ့ဒီကြောင်းလေးလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျွန်တော်တို့ဒေါင်းလေးတစ်ဖက်ပြီးကိုကျွန်တော်တို့ဒီကြပြန်ပြီးတော့ဟိုပြင်ကြောင်းလေးဝင်ပေးပါတယ်နေရာချဖို့လိုပါတယ်အဲ့တော့အဲ့ဒီအစီအစဉ်မျိုးကြီးစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်အခြေကပုံပြီးတော့မြင်ဆက်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးကျင်းသားများကုညီဆက်ချောက်အတင်းကတွဲဖက်တွေ့ရင်မှုဥပဒေကြီးညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆူမွန်နဲ့ကိုအောင်လည်းဥရောစုစီတင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ View မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်နေတဲ့စီစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ VOA ရဲ့ website စာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်။ဒါပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာလည်းထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ်။အခုတစ်ခါမှာတော့လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင်။
တော်ရရှိများရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတည်းရဲ့ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့
ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီသေးထူထောင်ဖို့လုံနေခြားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
သောတာရှင်အနေနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်တွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို VOA စီစဉ်ဖြစ်နေလဲအင်္ဂလိပ်စာလေးလာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာစီစဉ်တွေကိုကြည့်ရှုလေးလာနိုင်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့လို့ရဲသောတာရှင်တွေနားဆင်လို့ရဲတည်သူချင်းတွေတောင်းလို့ရဲဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလာစီစဉ်တွေကိုတော့ညနေပိုင်းရေဒီယိုစီစဉ်ပြီးပြီးချင်းည9:00မှ Asia Set 7ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။ဒါပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်း VOA ရဲ့ internet စာမျက်နှာတွေမှာလည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ဒီရက်နေ့တင်းနာနေမနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါမယ်ရှင
်။နယူးယောက်မြို့ရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘာရက်အိုဘားမားကခေါင်းနှာထောင်ခဲ့တယ်လို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကိုရင်ကတဆင်ဆွဆွဲရေးသားခဲ့တဲ့အချက်တွေအပေါ် Trump အစိုးရအဖွဲ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ္မတ Obama ရဲ့ပြောခွင့်ရကအဲ့ဒီဆွဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်။တရားရေးဌာနကဥဆောင်ပြုတ်လို့တဲ့စုံစမ်းစစ်ဆေးမှုတွေမှာ Obama အစိုးရအဖွဲ့တွေကဘယ်အရာရှိကမှဝင်ရောက်ဆွဖက်ခဲ့ခြင်းမရှိကြောင်းအဲ့ဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်ကြောင်းသမ္မတ Obama ရဲ့ပြောခွင့်ရ Kevin Lewis ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဟာစနေနေ့မှာနိုင်ငံတော်ဝန်လူထုစုဝေးပွဲတွေကျင်းပကြပါတယ်။အမေရိကန်စိတ်ဓာတ် The Spirit of America လို့ခေါ်တဲ့လူထုစုဝေးပွဲကို Main Street Patriot အဖွဲ့ကစီယုံလှုပ်ဆောင်တာဖြစ်ပြီးလွန်ခဲ့တဲ့ရှစ်နှစ်တုန်းကဘိုးအစိုးရရဲ့လုံနီလှုပ်ဟန်တွေကိုစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြတဲ့ Tea Party လှုပ်ရှားခဲ့ကြသူတချို့ကလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်လာနေတာကိုတွေ့ရပါတယ်။သမ္မတထရမ့်ဟာဖလော်ရီဒါကသူ့ရဲ့မာရာလာဂိုအပန်းဖြေစခန်းကိုကားနဲ့သွားနေချိန်မှာလမ်းဘေးမှာသူ့ကိုကြိုးစားအားပေးနေတဲ့ပြည်သက်တရားလောက်ရှိတဲ့အဖွဲ့ကိုမြင်တဲ့အခါသူ့မော်တော်ယာဉ်ရပ်ပြီးခိတ္တရပ်ဆိုင်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကနေအလုံအင်းနဲ့ဝင်လာကြမဲ့ခေါ်လုံဝင်လျှောက်ထားသူတွေကိုကင်တွယ်ဖြစ်ရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရင်းမြစ်တွေအစင်းသင်းရှိနေတယ်လို့တရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောပါတယ်အခုနှစ်တွင်းအမေရိကန်ဘက်ကလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမန်နီတိုဘာပြည်နယ်က Amazon မြို့ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီး Ralph Goodell စနေနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့အကိုဝမ်းကွက်တော်သူ Kim Jong Nam ကိုမလေးရှားနိုင်ငံ Kuala Lumpur မြို့လေဆိပ်မှာလှုပ်ကြံတပ်ဖြတ်ခံရပြီးတဲ့နောက်နိုင်ငံအကြတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေတာရဲ့နောက်ဆက်တွဲဖြစ်မလေးရှားကမြောက်ကိုရီးယားတာမတ်ကိုမောင်းထုတ်လိုက်ပါတယ်။လှုပ်ကြံတပ်ဖြတ်မှုနဲ့ဆိုင်တဲ့မလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတာမတ်ကြီးကဝေဖန်ပြုဆုံမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်သူ့ကိုတန်တမာအဖြစ်မလိုလားအတူအဖြစ်သတ်မှတ်ပြီးမလေးရှားနိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တာမတ်ကြီးကိုအခုလိုမောင်းထုတ်တာဟာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့တရားမဝင်လို့ရတဲ့ကိုမလေးရှားကိုအသုံးပြုနေတယ်ဆိုတဲ့အပေါ်စိုးရိမ်မှုပြသခြင်းဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်
။တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနေ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပိုင်းစီစဉ်တွေကိုတော့ည6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင
်
This program has come to you from the Voice of America, Washington.